Welcome to the Voice of America in Burmese.
ပင်လယ်မြေကမှာ2024ခုနှစ်ဧပြီလ30ရက်အင်္ဂါနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOA မြန်မာပိုင်းရဲ့ရုပ်သံစီစဉ်တွေကိုအမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန်ဒီစီကနေထုတ်လွှင့်ပေးနေပါတယ်။ဗီဒီယိုကလည်း light meter 14.40 နဲ့ 50.50 light meter 190အဖြစ် VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းဓာတ်ရိုက်ကြည့်ရှုနိုင်နိုင်ပါတယ်။ကျွန်တော်တမောင်သားပါ။
အမေရိကန်နိုင်ငံခြားရေးဝန်ကြီးဂလင်ကန်ဟာဂါဇာအဖြစ်ခတ်ရက်စဲရေးအစ္စရေးရဲ့အဆိုဖြစ်ချက်ကိုအင်မတန်ရရောတဲ့ကလမိုးလို့သင်စားပြောဆိုပြီးဒီအဆိုဖြစ်ချက်ကိုဟာမတ်စ်ဘက်ကလက်ခံမယ်လို့မျှော်လင့်တယ်လို့ပြောဆိုပါတယ်။ရုရှားနဲ့စစ်ရင်ဆိုင်နေရတဲ့ယူကရိန်းကိုအဖြစ်အကူအညီတွေပို့ဆောင်ထားပြီလို့ယူကရိန်းနိုင်ငံကီးဖ်မြို့ကိုရောက်ရှိလာတဲ့နေတိုမြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့အကြီးကဲယန်စတိုလန်ဘတ်ကပြောပါတယ်။ကျောက်သမရာရှီချင်းပင်ရဲ့အခုစတင်လိုက်တဲ့ဥရောပခီးစင်မှာတော့တရုတ်နဲ့ EU ဥရောပနိုင်ငံတို့ကြားကုန်သွယ်ရေးကျင်းပမှုကိုလျှော့ချဖို့ကြိုးပမ်းမှုရှိတယ်လို့သုံးသပ်သူတွေကယူဆကြပါတယ
်။အဲဒီလိုထိတ်တန့်အောင်သတင်းတွေပြင်းမင်းတပ်ကတိုက်နေစေရင်ကိုစစ်တပ်ကဘုံကျဲတိုက်ခိုက်တာမြေကြီးနားထောင်စုပူမှုအပြစ်ပေးအရေးယူတာတွေနဲ့ဖေကုတ်ကအွန်လိုင်းအလိညာလို့ဆွဆွဲကြတဲ့လုပ်ငန်းပတ်သက်မှုတွေကိုလည်းကြားကြမှာပါ။နိုင်ငံတကာသတင်းဆောင်ပါအဖြစ်အာရှနယ်ဘွားအမေရိကန်တွေရဲ့မဲအကြောင်းကိုလည်းကြားကြရမှာဖြစ်ပါတယ်။အပတ်စဉ်စီစဉ်မှာတော့ဦးကျော်မိုးထွန်းရဲ့အင်တာဗျူးစီးပွားရေးလူမှုရှုခင်းတို့ကိုရှုစားနားဆင်ကြရပါမယ်။အခုတော့ထိတ်တန့်အောင်သတင်းတွေကိုကိုသားညိုကတင်ကြပါအောင်နော
်။အမေရိကန်နိုင်ငံဝန်ကြီးဘလင်ကန်ဟာဂါဇာအဖြစ်ခတ်ရက်စဲရေးအစိုးရအဆိုပြုမှုကိုအင်မတန်ရရောတဲ့ကမ်းလှမ်းမှုလို့တင်စားပြောဆိုပြီးတော့ဒီဆိုပြုချက်ကိုဟာမတ်စ်ဘက်ကလက်ခံမယ်လို့မျှော်လင့်နေကြောင်းပြောပါတယ်။ခုနလကြာအစ္စရေးဟာမတ်စ်စစ်ပွဲဆုံးသက်နိုင်ရေးအတွက်အမေရိကန်နိုင်ငံကြီးဝန်ကြီးဟာအရှေ့လက်ပိုင်းဒေသကိုထပ်မံတော်ရောက်ဆွေးနွေးပြီးတော့အခုဒီဆိုပြုမှုကိုဟာမတ်စ်ဘက်ကအလျင်မြန်ဆုံးဖြစ်ဖို့လိုတယ်။မှန်ကန်တဲ့ဆုံးဖြတ်ချက်ချဖို့မျှော်လင့်နေရတယ်ဆိုပြီးတော့နိုင်ငံကြီးဝန်ကြီးဘလင်ကန်ကဆော်ဒီနိုင်ငံရီယက်မြို့မှာပြောဆိုတာဖြစ်ပါတယ်။အစ္စရေးဘက်ကစစ်စင်ယူတွေရပ်ပြီးတော့အပြန်အလှန်အဖြစ်ဂါဇာမှာဖမ်းထားတဲ့ဒဇဂန်တွေပြန်လွှတ်ရေးသဘောတူညီချက်ရဖို့ကိုကာတာနိုင်ငံကဂျာဝယ်ညှိနှိုင်းပေးနေရမှာဟာမတ်ကုစလေအဖွဲ့ဟာအစ်ချစ်နိုင်ငံကိုတတင်းလာနေမှာရောက်လာဖို့ရှိတာပါအစ္စရေးရဲ့ဂါဇာစစ်စင်ယူကြောင့်လူ3,400ကျော်သေဆုံးခဲ့ပြီလို့ဟာမတ်ရဲ့ကျောင်းဝိုင်ဝန်ကြီးဌာနကပြောပါတယ်ဒီထဲအစ္စရေးတို့ပြောနေတဲ့သေဆုံးသွားပြီဆိုတဲ့ဟာမတ်တိုက်ခိုက်ရေးသမားထောင်ကန်းလည်းပါပါတယ်အစ္စရေးနဲ့ညီနေယူနိုင်မယ်ဆိုလို့ရှိရင်ပါလက်စတိုင်းဒေသလူမျိုးရေးသဘောတူညီချက်အတွက်ဆော်ဒီနဲ့ဆွေးနွေးနေတာပြီးပြတ်တော့မယ်ဆိုပြီးတော့ဆော်ဒီရောက်နေတဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးကပြောပါတယ်အစ္စရေးနဲ့ဆော်ဒီနှစ်နိုင်ငံကြားဆက်ဆံရေးပုံမှန်ဖြစ်လာစေဖို့အမေရိကန်နဲ့ဆော်ဒီအာရေဗျာနိုင်ငံတို့လုပ်ကိုင်ဆောင်ရွက်နေကြတယ်လို့လည်းပြောဆိုသွားပါတယ်ဂါဇာဒေသအတွက်လူသားချင်းစာနာမှုကူညီတွေပေးဖို့အသုံးပြုမဲ့ရေပေါ်စစ်ခံဗောဓရာတစ်ခုတည်ဆောက်ဖို့ဒေါ်လာတန်320ကုန်ကြမယ်လို့အမေရိကန်ကာကွယ်ရေးဌာနကပြောပါတယ်။ဒီကုန်ကြစည်းဟာအမေရိကန်ပြည်တော်စုကနေဂါဇာကမ်းရိုးတန်းအထိပစ္စည်းပစ္စယတွေတည်ဖို့စိတ်သက်ဆိုင်စိတ်တွေပါပါတယ်လို့ပင်ကောဆက်ထနာချုပ်လက်ထောက်ပြောခွင့်ရသူဆက်ပရီနာစင်းကသတင်းတောက်တွေကိုပြောပါတယ်။ဒီစည်းဟာအကူအညီတွေကိုတည်ဖို့စိတ်လည်းပေါအောင်မှာဖြစ်တယ်လို့ဆိုပါတယ်။ဒီအစီအစဉ်အတွက် USNSRIP Benavides နဲ့ရည်ရက်သမောအတော်များများကဝန်ထမ်းတွေဟာပြီးခဲ့တဲ့သတင်းပတ်ကစပြီးတော့ရေပေါ်စစ်ခံတိဆောက်ရေးလုပ်ငန်းတွေစတင်နေကြပြီလို့အမေရိကန်ကြီးတန်းစစ်ဖက်ရာရှိသူကပြောပါတယ်။နောက်ဆက်မှာဆိုရင်တော့အစ္စရေးကာကွယ်တပ်ဖွဲ့တွေရှိမဲ့ကမ်းခြေအထိကိုစစ်သုံးရေပေါ်လမ်းတိဆောက်ရေးဖြစ်ပါလိမ့်မယ်။ဒီစီမံကိန်းတစ်ခုလုံးကိုတော့ J-Lots ကမ်းခြေအထိပူတွဲပေါင်းဆက်စီမံမှုလို့အမည်ပေးထားပါတယ်။ဒီစီမံကိန်းကိုမေလဆိုးပိုင်းမှာပြီးသက်ပြီးတော့လုပ်ငန်းတွေစတင်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းအမေရိကန်နဲ့အစ္စရေးရာရှိသူကပြောပါတယ်။အကူအညီတွေကိုတော့ဒီ Cyprus ကိုဆက်လာတဲ့ကုန်ကြီးသမောတွေကိုတင်ဆောင်ပေးပါမယ်။အဲဒီကနေတစင်အခုဆောက်လုပ်နေတဲ့ရေပေါ်စစ်ခံကိုပို့ဆောင်မှာဖြစ်ပါတယ်။အဲ့ဒါပြီးတော့ဂါဇာကမ်းခြေအထိကိုဆက်ထားတဲ့ရေပေါ်လမ်းကတစင် truck တွေနဲ့အကူအညီတွေကိုဂါဇာကိုပို့ဆောင်မှာဖြစ်ပါတယ်။ရုရှားနဲ့စစ်ရင်ဆိုင်နေရတဲ့ယူကရိန်းကိုအားဖြစ်ဖို့အကူအညီတွေပို့ဆောင်ထားပြီးဖြစ်တယ်လို့ယူကရိန်းနိုင်ငံကီယက်မြို့ကိုရောက်နေတဲ့ NATO မြောက်အတ္တလန္တိတ်စစ်ဆာချုပ်အဖွဲ့ရဲ့ GK Jan Stoltenberg ကပြောပါတယ်ယူကရိန်းဘက်ကအဆုံးရှုံးတွေရှိနေပေမဲ့လက်နက်အကူအညီတွေမြန်မြန်ဆန်ဆန်ရောက်လာတာနဲ့အမျှယူကရိန်းဟာရုရှားခုခံစစ်မှာအနိုင်ယူဖို့နောက်မကျသေးဘူးလို့လည်းသူကပြောပါတယ်ယူကရိန်းမှာစစ်လက်နက်ခရမ်းတွေလက်နက်ချီပြတ်တောက်ပြီးတော့ခြွေတာနေရပေမဲ့ရုရှားခုခံစစ်ကိုနိုင်ယူဖို့နောက်မကျသေးဘူးလို့ NATO အကြီးအကဲကယူကရိန်းသမ္မတနဲ့အတူလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါယူကရိန်းအတွက်အမေရိကန်စစ်လက်နက်အကူအညီတွေလက်နက်ချီနောက်ကျနေတာကိုလည်း NATO အကြီးအကဲကဝေဖန်ပါတယ်ဒါဟာစစ်မြေပြင်မှာကြီးမားတဲ့တရားမှုဖြစ်စေတယ်လို့ဆိုပါတယ်မဟာမိတ်နိုင်ငံတွေအနေနဲ့ယူကရိန်းကိုပြီးထားတဲ့ဂရီးကွက်တွေအချိန်မီဆောင်ရွက်ဖို့ပြတ်ကွက်ခဲ့တယ်လို့လည်း NATO အကြီးအကဲကဝန်ခံပါတယ် အခုလိုမျိုးလက်နက်ခဲယမ်းပြတ်တောက်လို့ရုရှားဘက်ကရှီတန်းမှာအသာရလာတယ်လေကြောင်းကာဝေးစံကြွေမရှိလို့ရုရှားဒုံးကျည်တွေပြတ်မှတ်ပို့ပြီးတော့ထိရောက်စီတယ်နောက်တမ်းများထိုးစစ်မဆင်နိုင်လို့ရုရှားဘက်ကသူ့ရဲ့အားကိုပို့ပြီးတော့တုံးလာနိုင်တယ်လို့စတောလန်ဘက်ကပြောဆိုခဲ့ပါတယ်
အဲ့ဒါမနက်ဖြန်မြန်မာဘာသာအစီအစဉ်လေးကိုမနက်6နာရီကနေ9နာရီထိ5.24 kHz 12.13 MHz 5.40 kHz 14.13 MHz 5.51 kHz 5.85 MHz နဲ့5.9 MHz 190 kHz 1.95 MHz တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ View American တန်ကနေပြီးတော့တင်းကနေမနက်ပိုင်းအစီအစဉ်လေးဆက်ပြီးတော့တန်လွှင့်နေပါတယ်။နယူးယောက်မြို့မှာသမ္မတဟောင်းဒိုနယ်ထရန့်ပေါ်မှာရာဇဝတ်မှုဆွဲချက်တွေအခုအင်္ဂါနေ့ပြန်လည်စတင်မှာဖြစ်ပါတယ်။သမ္မတဟောင်းဒိုနယ်ထရန့်နဲ့တညတာညီဆုံးခဲ့တယ်လို့ဆိုရဲ။လိန်ဖြော်ပြေးရေးသရုပ်ဆောင်မျိုးသမီးတူကိုအခချင်းငွေပေးပြီးတော့နှုတ်ပိတ်ခဲ့တဲ့အမှုမှာနှုတ်ပိတ်ငါငွေ33,000ပေးရမှာပေါ်ဝင်ခဲ့သူကိုတသက်ဖြစ်နေပြန်ခေါ်ယူမှာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တရားရုံးကြားနာစစ်ဆေးမှုတွေမှာတော့နယူးယောက်မြို့မှာရှိတဲ့ First Republican Bank ကအကြီးအကဲစီမံခန့်ခွဲမှုညွှန်ကြားရေးမှူးတူဖြစ်တဲ့ Gary Farrow ဟာသမ္မတ Trump ရဲ့ရှေ့နေဖြစ်သူ Michael Cohen ကို2016ခုနှစ်အောက်တိုဘာလအတွင်းကဗန်စင်းတစ်ခုဖွင့်ပေးခဲ့တယ်လို့ဖော်ပြထားပါတယ်။အဲ့ဒီဗန်စင်းကနေပြီးတော့လိန်ဖြော်ပြေးသရုပ်ဆောင်မင်းသမီး Stormy Daniels ကို2016ရွေးကောက်ပွဲမလုပ်ခင်သတင်းနှစ်ပတ်မှာနှုတ်ပိတ်ခငွေလွှတ်ပေးခဲ့တယ်လို့ရှေ့နေ Cohen ကထွက်ဆိုထားခဲ့တာပါ။သူရဲ့ကိုပိုင်ဘန်အင်အားဖြတ်တံပိုးတွေကငွေတွေကိုသူ့အမျိုးသမီးမသိဘဲနဲ့အဲ့ဒီဘန်စင်းတွေကိုလွှဲပြောင်းထည့်တာလို့ကိုဟန်ကပြောဆိုခဲ့တဲ့အကြောင်းဖာရိုကထွက်ဆိုထားပါတယ်။အခုလိုနှုတ်ပိတ်ခငွေပေးမှုမှာရွက်ောက်ပွဲစီးဝေးကြမှာငွေတွေသုံးဆွဲရတဲ့ဆိုတဲ့ဆွဲချက်မှာအဖြစ်ချခံထားတဲ့မိုက်ကယ်ကွန်ဝန်ဟာအခုဒီသမ္မတထရန့်ရဲ့အမှုမှာအဓိကတက်တည်တူဖြစ်လာဖို့ရှိနေပါတယ်။တရုတ်သမ္မတရှီကျင်းပင်ရဲ့အခုဆက်လိုက်တဲ့ဥရောပခီးစင်မှာတော့တရုတ်နဲ့ EU ဥရောပနိုင်ငံတွေကြားမှာရှိတဲ့ကုန်သွယ်တက်မှမှုကိုလျှော့ချဖို့ကြိုးပမ်းမှရှိတယ်လို့လေးလာသူတွေကယူဆပါတယ်။တရုတ်သမ္မတရှီကျင်းပင်ဟာ2019ခုနှစ်ကလေးကဆိုရင်ပထမဆုံးဖြစ်တဲ့အခုဥရောပ6ရက်တာခီးကိုတနင်္လာနေ့ကစခဲ့တာပါ။ EU ဥရောပသမ္မတနဲ့တရုတ်နိုင်ငံကြားကုန်သွယ်တက်မှမှုတွေရှိနေခြင်းရုရှားကိုတရုတ်ထောက်ခံမှုတွေနဲ့ပတ်သက်လို့ဥရောပမှာဆွေးမှုတွေတိုးနေခြင်းမှာပဲဒီခီးစင်ဖြစ်လာတာဖြစ်ပြီးတော့ခီးစဉ်တွင်တရုတ်သမ္မတဟာပြင်သစ်ဆာဗီးယားနဲ့ဟန်ဂရီနိုင်ငံတို့ကိုလည်းတွေ့ရောက်မှာဖြစ်ပါတယ်။ဒီခီးစဉ်တွင်မှာပဲယူကရိန်းကရုရှားစစ်နဲ့ဒီအစ္စရေးဟားမတ်စ်ပရီဘခါကိစ္စတွေရေးပါလာချိန်မှာပဲဥရောပနဲ့ကုန်သွယ်ရေးတက်မှမှုကိုဖြည့်ရှင်းနိုင်ဖို့ကတော့သမ္မတရှီကျင်းပင်ကပထမဆုံးကြိုးပမ်းလိမ့်မယ်လို့လေ့လာသူတချို့ကသုံးသပ်ပါတယ်။တရုတ်ရဲ့မမျှတတဲ့ကုန်သွယ်ရေးကိုစုံစမ်းစစ်ဆေးရမယ်ဆိုပြီးတော့ဥရောပဘက်မှာဖြစ်လာချိန်မှာပဲအခုသမ္မတရှီကျင်းပင်ခီးစဉ်ဟာတရုတ်ပေါ်တင်းမာတဲ့ကုန်သွယ်ရေးစီးမျဉ်းတွေ EU ကချမှတ်ဖို့လုပ်နေတာတွေနှောင့်နှေးလာဖို့လုပ်တာဆိုပြီးတော့ထိုင်ဝမ်မျိုးသားဒန်ဟွာတက္ကသိုလ်က EU တရုတ်ကျွမ်းကြီးဆက်ဆံရေးကျွမ်းကြီးသူဖြစ်တဲ့ဆူဇန်အန်နာဖရန်စီကသုံးသပ်ပါတယ်တရုတ်ကကမတ်ထာလုပ်တဲ့တရုတ်နဲ့အရှိနဲ့ဒီအခုဥရောပကြားပူးပေါင်းဆက်သွယ်ရေးကနေပြီးတော့နိုင်ငံတော်များများနှုတ်ထွက်လာတဲ့အချိန်မှာပဲအခုဟန်ဂရီနဲ့ဆာဗီးယားခီးကိုကြည့်မယ်ဆိုရင်အရှိနဲ့ဘူအာရှဒေသကိုတရုတ်ကလွှမ်းမိုးထားလို့မယ်ဆိုတာကိုပြဖို့အတွက်ရှီကျင်းပင်ကမျှော်လင့်ထားဖို့ရတယ်လို့လည်းဖရန်စန်စီကသုံးသပ်ထားပါတယ်အခုနှစ်အနီညိုရာသီဥတုအခြေအနေဟာအစိုးဆုံးမှတ်တမ်းတစ်ခုဖြစ်ပေါ်ရှိပြီးတော့နိုင်ငံပေါင်း16နိုင်ငံကလူပေါင်း340ကိုထိခိုက်တည့်ရောက်နိုင်တယ်ဆိုပြီးတော့ကလပ်သမဂ္ဂဘက်ကသတိပေးပါတယ်သမုဒ္ဒရာပူချိန်ဟာကြုံမှုသည်များမှာအမြင့်မားဆုံးအခြေအနေတစ်ခုဖြစ်နေတယ်လို့ကုလသမဂ္ဂဥရုယာတီအကြက်တဲဆိုင်ရာညှိနှိုင်းမှုဂျီနာဂယ်လန်နီကပြောပါတယ်အဆိုးဆုံးဖြစ်မလာရင်တော့မှအရေးကြီးဆုံးအချက်ကတော့ဒီအခြေအနေဟာအလွန်မင်းထိခိုက်မှုတွေရှိပြီးသားတိုင်းပြည်တွေကိုတရောက်မှုရှိနေတာပါပဲလို့လည်းသူကပြောပါတယ်ဆွေးဝါးတဲ့ရာသီဥတုရက်ခတ်မှုကိုရော့ပါစေဖို့ဆိုရင်တရောက်လှန်နိုင်ခြေတွေကိုကြိုတင်ခန့်မှန်းထားဖို့အရေးကြီးတယ်လို့လည်းကုလညှိနှိုင်းမှုကပြောဆိုပါတယ်အရေးကြီးလှုပ်ဆောင်ရမယ့်အရာတွေကိုလုပ်နိုင်ဖို့ဆိုရင်တော့ကြိုတင်မှန်းဆပြီးတော့စုပေါင်းပြင်ဆင်ထားဖို့အချိန်ရောက်နေပြီလို့လည်းကမ္ဘာစနိုက်ခါဖွဲ့ FAO က Bad Beldol ကလည်းထပ်လောင်းပြီးတော့တင်ပြီးရတယ်။စားသောက်ကုန်ဈေးကတွေကြီးမြင့်လာမှုဟာဒီကမ္ဘာလုံးကလူတိုင်းကိစ္စဖြစ်တယ်လို့လည်း Bad Beldol ကပြောဆိုခဲ့ပါတယ်ခင်ဗျာ။
မနက်ခင်းနောက်ဆုံးရသတင်းတွေကိုကိုသားညူကကြေညာပေးကြတာပါအခုဆက်လိုက်ပြီးသတင်းစောင့်ပါတွေကိုတင်ဆက်ပါတော့မယ်မြကြီးတားထောင်မှာအေးအေးယူတာတွေမပြောခင်မင်းတပ်မြို့နယ်12တိုက်နယ်စေယုံကိုစစ်တပ်ကဒုတိယကြိမ်ဘုံကျဲတိုက်ခိုက်ခဲ့တာတင်ပြပါမယ်ထိခိုက်သိမ်းဆုံးတာမရှိပေမဲ့ဒေသခံတွေစိုးရင်တိတ်ဆောင်နေရတယ်လို့တာဝန်ရှိသူတွေကဆိုပါတယ်လူစေယုံတွေကိုတိုက်ခိုက်တာဟာလူသားမျိုးနွယ်အပေါ်လူခွင့်ရေးချိုးဖောက်တာလို့ချင်းလူခွင့်ရေးဖွဲ့ကပြောပါတယ်မင်းတပ်မြို့နယ်ကချင်းနေတွေကိုကိုသားညူကပြောပြပါမှာပါ
ချင်းပြည်နယ်မင်းတပ်မျိုးတိုက်နယ်မှနှစ်ကဝမတူးတိုက်နယ်စည်ရင်ကိုဧပြီလ28ရက်နေ့မှာစစ်တပ်ဘက်ကနေပြီးတော့ဒုတိယကြိမ်ဘုံကျဲတိုက်ခိုက်ခဲ့တာပါပထမကြိမ်ဘုံကျဲတိုက်ခိုက်ခဲ့တဲ့စည်ရုံအဆောင်အုံတွေကိုပဲဘုံကျဲတိုက်ခိုက်တာဖြစ်ပြီးတော့ထိခိုက်သေဆုံးမှုမရှိပေမဲ့ဒေသခံတွေကတော့စိုးရိမ်ပြီးတော့နေရာဆွန့်ခွာတင်းရှောင်နေကြတယ်လို့ CDF မင်းတပ်ရဲ့ပြောရေးဆိုခွင့်ရှိသူ Slide Haum ကဗီဒီယိုကိုပြောပါတယ်
28ရက်မှာထပ်ပြန်ကျဲဆိုကျွန်တော်ယူဆတာပါဒါကတော့ကျွန်တော်ယူဆတာပေါ့နော်ဒီကျဲဆယ်ရည်တွေပြုပြင်ဟိုကျဲဆယ်ရည်တွေပြန်လည်ပြုပြင်ရည်တွေလုတ်တယ်လုတ်ယူဆပြီးခါမှာအဲ့ဒီလုတ်နေတဲ့လူတွေကိုထိခိုက်အောင်နစ်နာအောင်နောက်တစ်ချိန်ရညှိုးကြီးကြီးနဲ့လာလုတ်တယ်လို့ကျွန်တော်တို့ယူဆတယ်ထိခိုက်မှုကတော့အဲ့အဆောက်အဦးကိုပဲပြန်ကျဲဆိုတော့ဟိုပြောတစုံတရာဂျန်နဲ့ဟိုထပ်ပြီးမှပေါ့နော်ပြည်သူတွေကနေထိခိုက်မှုမျိုးတော့မရှိဘူးဒါပေမဲ့ပြည်သူတွေရဲ့စိုးရိမ်ထိုးတတ်မှုကတော့ကျွန်တော်တို့ကအဲ့ဒီ28အခုမနစ်ညနဲ့တောက်လျှောက်လင်းရပတ်နေတော့မယ်လေကြောင့်တော့တော့ကျွန်တော်တို့ရေကိုကင်းထောက်လေရင်နေပတ်နေတယ်ဘယ်အချိန်ထက်ကျဲလာအောင်မလဲဆိုတော့ဟောအမြင့်ဆုံးအနေထားပေါ့ပြည်သူတွေရဲ့ဆိုရင်မို့တော့အနေရဲ့ဆွန့်ခွာပြီးမှတော်ရဲတွေမှာခက်ခက်ခဲပြီးဟိုပုံချောင်နေရတယ်ပေါ့နော
်အခုလိုမျိုးဆေးရုံကိုလေကြောင်းကနေပြီးတော့ချိန်ချင်းတက်ခိုက်တာဟာလူသားမျိုးနွယ်ပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုမြောက်တယ်လို့ချင်းလူခွင့်ရဖွဲ့ Free Director Slime Tier ကပြောပါတယ်
ဟုတ်ကဲ့အဲ့ဒီကတော့အလုံးမျိုးဆေးရုံဒီပါပါရေးဆောင်ပြီးပါတီချောင်းကြီးကဒီလိုဆွေအလုပ်မျိုးညာနာအခုလိုတိုက်ခိုက်တာကတကယ်ဆိုလူများလူသားမျိုးတွေပေါ်မှာတကယ်ကျူးလွန်တဲ့ဖြစ်စီပေါ့နော်အဲ့ဒီနေရာတည်းတိုက်ခိုက်လို့မရှိဘူးပြီးတော့အဲ့ဒီကုတာတဲ့လူတွေလည်းပြည်သူလူထုတွေဖြစ်နေတယ်လို့ပြည်သူထုတွေကအဲ့လိုဖြစ်နေတဲ့အချိန်မှာသူတို့တိုက်ခိုက်တဲ့ဆိုနေရတော့ဆိုရရလို့ခလူရှိဖို့လူသားမျိုးမရှိပေါ်မှာသူတို့ဒီချက်ချက်နဲ့သူတို့အားရချက်ချက်နဲ့လုပ်တဲ့အချင်းဖြစ်တယ်လို့တော့ပြောကြည့်ပါလေ
ဧပြီလ26ရက်နေ့ပထမကြိမ်စစ်တပ်ရဲ့ဘုံကျဲတိုက်ခိုက်မှုအတွင်းမှာဆေးရုံနဲ့ဝန်ထမ်းအင်အားတွေမိလောင်ပျက်စီးသွားပြီးတော့ဆေးရုံမှာကုသနေတဲ့၄ဦးလည်းသေဆုံးခဲ့တယ်လို့အများပြားထိခိုက်ဒဏ်ရာရပါတယ်။ဧပြီလ29ရက်နေ့မှာတော့တိုက်နယ်အမှန်နှစ်ထဲကကြေးရွာနှစ်ရွာကိုဘုံကျဲတိုက်ခိုက်ခဲ့လို့30ဦးထက်မနည်းထိခိုက်ဒဏ်ရာရပါတယ်။ဝမတူးတိုက်နယ်ဆေးရုံဟာမင်းတပ်မျိုးနယ်အပြင်မကွေးတိုင်းတဲကကြောက်ထုစောထီလင်းမျိုးနယ်ကဒေသခံတွေပါလာရောက်ကုသနေကြရတဲ့ဆေးရုံတုံဖြစ်ပါတယ်ဒီလိုမျိုးဘုံကျဲတက်ခိုက်မှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးခင်ဗျာ
အခုတော့မြေကြီးနားထောင်ကိုကြည့်ကြအောင်ပါပြီးခဲ့တဲ့ရက်ပိုင်းကကချင်းပြည်နယ်မြေကြီးနားအချင်းထောင်အတွင်းစာနာပြကြရမှာပါဝင်တယ်လို့သတ်မှတ်ခံရတဲ့အချင်းသားရောက်19ရောက်ကိုတိုက်ပိတ်တာအပြင်ထောင်ဝင်စာပစ္စည်းပုတ်ခွင့်လူတွဲခွင့်ပိတ်ထားပါတယ်နောက်ထပ်လည်းပြစ်ဒဏ်ချမှတ်ဖို့ရှိနေပါတယ်နောက်ပြီးတင်납ပြစ်ခတ်ဖြုတ်ခွင်းခဲ့လို့သူတေဆုံးခဲ့တဲ့အပေါ်မှာအချင်းဦးစည်းဌာနအရာရှိနှူးပါဝင်ရှိဦးကိုဖမ်းဆီးစစ်ဆေးနေတယ်လို့လည်းပြောပါတယ်ဒီသတင်းရန်ကုန်ကပေးပို့လာတာကိုနန်းတော်ကပြောပြမှာပ
ါမြန်မာနေဆန်းတရက်နေစစ်ကောင်စီလူငင်းချန္တာခွင်ဟာမျှတမှုမရှိဘူးဆိုပြီးမြစ်ကြီးနားအကျဉ်းတော်မှာရှိတဲ့အကျဉ်းသားတွေကဧပြီလ18ရက်နေ့လယ်ပိုင်းကဆက်လို့ထောင်တွင်းဆန္ဒပြခဲ့ကြတာပါညနေပိုင်းမှာတော့အာနာပိုင်တွေကဖြစ်ခတ်နေနေတာကြောင့်ကနအူးမှာအကျဉ်းသား၄ဦးသေဆုံးခဲ့ပါတယ်။နောက်ပိုင်းမှာနောက်ထပ်အကျဉ်းသား၃ဦးဆေးကုသမှုခံယူနေစဉ်မှာထပ်မံသေဆုံးခဲ့ရပါတယ်။ဒီဖြစ်စဉ်ဖြစ်ပြီးတဲ့နောက်မှာအခုလိုထောင်စုပမှုကြည်အစ်စ်နဲ့ပြစ်ခတ်မှုတွေနဲ့ပတ်သက်လို့အထူးစုံစမ်းစစ်ဆေးရေးလှုပ်ဆောင်နေတယ်လို့ထောင်နဲ့နီးစပ်သူတို့ကပြောပါတယ်။စုံစမ်းစစ်ဆေးရေးခုံရုံးဖွဲ့စစ်ဆေးရမှာဆန္ဒပြမှုဖြစ်စဉ်အတွင်းပါဝင်တယ်လို့သတ်မှတ်ခံရတဲ့အကျဉ်းသား19ယောက်ကိုတိုက်ပိတ်တာအပြင်ထောင်ဝင်စားပစ္စည်းပို့ခွင့်လူတွေ့ခွင့်ပိတ်ပင်လိုက်တယ်လို့နိုင်ငံရေးအကျဉ်းသားများကိုယ့်ရဲ့တာဝန်ခံကိုတိုက်ထွန်းကပြောပါတယ်
အော်ကျွန်တော်ဒီပုံမှန်လေးမှာ90ဘလော့ပါဆိုတော့မသိကြဘူးပေါ့နော်19ဦးတော့ကျွန်တော်ကွန်ဖိုင်းလုပ်နိုင်တယ်အဲ့ဒီမှာ90ရေဘလော့ပါလည်းတော့မသိကြဘူးရေးခံမှုမျိုးကဘလို့ရေးယူမယ်ဆိုတော့ကျွန်တော်အခုချိန်ကြီးတော့မသိရဘူးအိုက်ပိတ်ခံထားတာဖြစ်တဲ့အတွက်ထောင်လေးရဲ့သဘောတရားမှာတော့ဆန္ဒပြမှုပဲဖြစ်ဖြစ်ထိကြုံမှုဖြစ်ဖြစ်အဲ့ဒီရဲ့နောက်ဆက်တွဲမှာပါဝင်တဲ့လူယူဆတဲ့လူတွေကိုထောင်ပြောင်းရွှေ့ရတဲ့ကျွန်တော်တို့ထပ်ထပ်လို့ပြစ်တယ်အနည်းဆုံး6လချမှတ်တာတော့ရှိတယ်ပေါ့နော်ဒါပေမဲ့ဒီ19ဦးကိုတော့ဘာလို့ဆက်လုပ်မယ်ဆိုတော့ကျွန်တော်အသေးစိတ်မသိရသေးဘူးကြာ
အပြစ်ခတ်ခံရလို့ပွဲချင်းပြီးတေဆုံးခဲ့သူ၄ဦးထဲမှာ2ဦးကနိုင်ငံရေးအကျဉ်းသားဖြစ်ပြီးကျန်တဲ့ဦးကတော့ရာဇဝတ်အကျဉ်းသား2ဦးပါတေဆုံးသူနိုင်ငံရေးအကျဉ်းသား2ဦးကတော့ကိုအောင်နိုင်ထွန်းကိုကျော်စိုးဝင်းတို့ဖြစ်ပါတယ်သူတို့ဟာပုံမှန်905ကကြီးလက်နက်အမှု16စာလုံးအကျဉ်းဖက်ပုံမှန်54ရုံးနဲ့အကျဉ်းချခံထားရတာဖြစ်ပါတယ်ကျန်ရာဇဝတ်အကျဉ်းသား2ဦးကတော့ဦးထွန်းဝင်းနဲ့ဦးညွန့်ထေးတို့ဖြစ်ပါတယ်သူတို့တွေကိုပြစ်ခဲ့တဲ့ April 23ရက်နေ့မှာတကြိုခဲ့ပါတယ်ပြစ်ခတ်မှုကြောင့်ဒဏ်ရာရပြီးတော့ဆေးကုသမှုခံယူနေစမှာတေဆုံးသွားသူတို့လည်းရှိပါသေးတယ်။သူ့နာမည်ကတော့ရိန်းဘုံဖြစ်ပါတယ်။ဒီပြစ်ခတ်မှုမှာအကျဉ်းသားအယောက်30နီးပါးထိခိုက်ဒဏ်ရာရတာမျိုးဖြစ်နိုင်တယ်လို့နိုင်ငံရေးအကျဉ်းသားတွေကကူညီနေသူတွေကပြောပါတယ်။ပြစ်ခတ်မှုကြောင့်9ဦးထက်မနည်းအတွင်းလူနာအနေနဲ့ဆေးကုသမှုခံယူနေရပါတယ်။ ဒီလူတွေရဲ့ကျန်းမာရေးနဲ့ပတ်သက်ပြီးဆေးကုသမှုအခြေအနေအသေးစိတ်မသိရတာကြောင့်စိတ်ပူရမယ့်အနေအထားဖြစ်နေတယ်လို့နိုင်ငံရေးအကျဉ်းသားများကိုယ့်ရဲ့တာဝန်ခံကိုတိုက်ထုံးကပြောပါတယ်
စေဝါကုတာမှုခံယူနေရတယ်အကျဉ်းသား9ယောက်ပေါ့နော်နိုင်ချင်းဘလောက်ပေါင်းလဲဆိုတော့ကျွန်တော်တို့အတိမပြုတ်နိုင်ပါမယ်9ဦးကတော့အခုချိန်ကြီးတော့အကျဉ်းထောင်ရဲ့စေအကျဉ်းထောင်တွေကိုပြန်လဲပို့ဆောင်ခြင်းတော့မရှိသေးဘူးဗျအဲ့တော့သူတွေပါဆက်ဖြစ်နေလဲဆိုတော့ကျွန်တော်တို့ဆက်ပြီးမှအဲဖော်ထုတ်နိုင်မှုစူးစမ်းနေစေဖြစ်ပါလိမ့်ရဲ့အဲ့ဒီ9ဦးကတော့ပြန်မြောက်ပြရတော့တခုတော့ကျွန်တော်တို့အတိပြောလို့ရတယ်ပေါ့နော
်နာမည်မဖော်လို့သူအကျဉ်းထောင်နဲ့နေဆက်သူတို့ရဲ့အဆိုအရမြစ်ကြီးနာဆေးရုံမှာစေဝါကုတာနေသူတွေမှာဘိုက်မှာကြီရှက်ထီရာတွေခြေထောက်တွေမှာကြီရှက်ထီသူတွေဖြစ်ပြီးလက်ရှိချိန်နှစ်ဆေးုံမှာပဲရှိနေသေးတယ်လို့ပြောပါတယ်ဆစချင်းဖြစ်ချိန်မှာမြစ်ကြီးနာဆေးုံကို၈ဦးထက်မနည်းရောက်လာခဲ့တာဖြစ်ပြီးမြစ်ကြီးနာဆေးုံမရောက်လာခင်မှာမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကို၇ဦးခေါ်ယူခဲ့တယ်လို့သူတို့ကပြောပါတယ်နောက်ပိုင်းမှသာမြစ်ကြီးနာဆေးုံကိုရောက်လာတာဖြစ်ပါတယ်ဆေးုံရောက်လာတဲ့သူတွေထဲ၂ဦးကတော့တက်တာလာလို့အချင်းထောင်ကိုပြန်ခေါ်သွားတယ်လို့သူတို့ကပြောပါတယ်ဒီစုပမှုဖြစ်စဉ်မှာကြည်အစ်စ်နဲ့ပြည့်ခွင်းတဲ့အတွက်လဲထောင်ဝန်ထမ်း၈ဦးထက်မနည်းကိုဖမ်းဆီးစစ်ဆေးမှုတွေလုပ်နေတယ်လို့နိုင်ငံရေးအကျဉ်းသားများကိုယ့်ရဲ့တာဝန်ခံကိုတိုက်ထွန်းကပြောပါတယ်
။မြစ်ကြီးနာကျင်းတော်ထောင်ဝန်လေးပြောထောင်စရာဝင်တဲ့ဝန်ထမ်း၅ဦးလောက်ဖမ်းဆီးထိန်းသိမ်းခံထားရတာရှိရဲ့ဗျ။အဓိကတော့အဲ့ဒီမြစ်ကြီးနာကျင်းတော်တွင်မှာအကြမ်းဖက်ဖြိုခွင်းမှုကိုတိောက်ဦးဆောင်နေတဲ့ဆိုတဲ့ထောင်ဝန်လေးကိုအဲ့ဒီခေါင်းစဉ်ပေါ့နော်။ပြီးတော့ကျတော့ကျန်တဲ့ထောင်ဆေးုံဝန်ထမ်းတွေထောင်စရာဝင်နေတဲ့ဝန်ထမ်းတွေကလည်းပူပေါင်းပါဝင်နေဆိုတဲ့အကြောင်းပြချက်ပေါ့။အဲ့ဒီမှာလူကြီးတည်ဆုံးမှုဖြစ်အောင်ဒီကိုဖြိုခွင်းနေဆိုတဲ့အကြောင်းပြချက်တွေနဲ့တော့ကလေးဦးဖမ်းဆီးခံထားတယ်လို့ကြည်ရတယ်ဗျ။ဒီတည်ဆုံးမှုဖြစ်အောင်ဒီပေါ်မှာဖြိုခွင်းတဲ့အခါမှာဦးဆောင်ခဲ့တဲ့သူဖိခတ်ခဲ့တဲ့သူပါဝင်ခဲ့တဲ့သူတွေကိုစစ်ကောင်စီနေနေတော့အရေးယူပြရဆိုပုံစံတော့ဖမ်းထားတာကိုတော့ကျွန်တော်တို့တွေ့ရတယ်ဗျ။ဒါကလည်းစစ်တပ်နဲ့ရဲကသူတို့ရဲ့ကျူးလွန်မှုတွေကိုသူတို့တဲ့ယာလုနိုင်တယ်။အဆင့်အားဖြင့်လည်းပေါ့နော်ပြည်ထောင်စုမှာအနိုင်ဆုံးဖြစ်တဲ့အကျိုးစီးဝန်ထမ်းတွေပေါ်မှာပုံချရတယ်လို့တော့ကျွန်တော်တို့ကကလေးဦးတုံ့ပြန်ထားတယ်ဗျ
။ဒီလူတွေကိုစစ်ဆေးမှုတွေနဲ့ပတ်သက်လို့ဘယ်ပုံမှတက်ပြီးတော့အရေးယူမလဲမသိရသေးပေမဲ့လက်ရှိမှာဒီလူတွေကိုဖမ်းဆီးထိန်းသိမ်းထားတယ်လို့ပြောပါတယ်အထူးစုံစမ်းစစ်ဆေးရေးအဖွဲ့ကအကျဉ်းသားများခေါ်ယူစစ်ဆေးပြီးတဲ့နောက်အကျဉ်းဦးစီးဌာနကဝန်ထမ်းတွေကိုအခုလိုဖမ်းဆီးခဲ့တာဖြစ်တယ်လို့နာမည်မဖော်လို့တဲ့အကျဉ်းထောင်နဲ့နေဆက်သူတို့ကလည်းအတည်ပြုပြောဆိုပါတယ်ဧပြီ18ရက်မြန်မာနစ်ဆန်းတရက်နေ့မှာစစ်ကောင်စီရဲ့လူငင်းခွင်းနဲ့မြစ်ကြီးနာအကျဉ်းထောင်ကနေအကျဉ်းသား42ဦးကိုပြန်လုခဲ့တာမှာနိုင်ငံရေးအကျဉ်းသား3ဦးသာပါဝင်ပါတယ်အဲ့ဒီအထက်မှာကချင်နှချင်းခရိယံအဖွဲ့ချုပ် KBC အကြံပေးပုဂ္ဂိုလ်တစ်ခါရောရဆရာတော်ဒေါက်တာကလမ်ဆမ်ဆွန်ပါဝင်ပါတယ်ဒေါက်တာကလမ်ဆမ်ဆွန်ကတော့ပြန်လွတ်ပြီးတော့24နိုင်မပြည့်ခင်မှာပဲစစ်ကောင်စီတပ်ကပြန်လည်ဖမ်းဆီးသွားခဲ့တာပါညီညာရေးအတွက်ပါဝင်ဖို့ပြန်လည်ခရူးစကားပြောတာဖြစ်တယ်လို့စစ်ကောင်စီကပြောဆိုထားပေမဲ့ဒီကနေ့အထိတော့ပြန်လည်လွတ်မြောက်လာခြင်းမရှိသေးပါဘူး
ဆလဘီရွှေကုတ်ကအွန်လိုင်းအနေညာလို့ဆွဆွဲပြောဆိုနေကြတဲ့လုပ်ငန်းပတ်သက်မှုတွေကိုကြည့်ကြအောင်ပါစစ်ကောင်စီရဲ့ပြည်ထောင်ဝန်ကြီးကိုတရုတ်ခီးစင်မှာစုချင်းမြင့်နေချိန်မှာပဲစစ်တပ်ကမြောက်ဒီမှာခြေကုတ်ပြန်ယူနိုင်ဖို့အတွက်အွန်လိုင်းလိမ်လည်လုပ်ငန်းတွေမှာပါဝင်ပတ်သက်နေတဲ့ BGF နဲ့ဂျာဆောင်တပ်ရဲ့အကူအညီကိုယူရတာကတရုတ်စိုးရမျက်နှာကိုဖြတ်ရိုက်လိုက်တယ်လို့အရှေ့ရစေတဲ့လောက်ရလို့တရုတ်မြန်မာရေးစောင့်ကြည့်လေ့လာနေတဲ့နိုင်ငံတကာသုတေသီတူက VOA ကိုပြောပါတယ်ဒီအမေရိကန်ပါဝင်နိုင်ငံတကာရဲ့တုံ့ပြန်နိုင်ခြေတွေအကြောင်းကိုဆက်သွယ်မေးမြန်းထားတဲ့ကိုငင်းညာအေးကစူးစီးပြောပြပါမယ်
။ဧပြီလ29ရက်နေ့မှာအဆုံးသတ်ခဲ့တဲ့စစ်ကောင်စီပြည်ထောင်ဝန်ကြီးဒုတိယဗိုလ်ချုပ်ကြီးရာပြည့်ရဲ့6ရက်ကြာတရုတ်ခီးစဉ်အတွင်းမှာတရုတ်နိုင်ငံသားတွေရဲ့လုံခြုံရေးကိုအကာအကွယ်ပေးတဲ့နိုင်ငံသားတွေကိုချီးမြှင့်တဲ့အမြင့်ဆုံးဆုတစိတ်ဖြစ်တဲ့ Golden Great Wall Commemorative လို့ခေါ်တဲ့ဆုချီးမြှင့်ခဲ့တာပါ။တရုတ်ပြည်သူလုံခြုံရေးဝန်ကြီးဖြစ်တဲ့နိုင်ငံတော်ကောင်စီဝင်ဝမ်ချာဟုံကလည်းတရုတ်နယ်စပ်ကအွန်လိုင်းရာဇဝတ်ဂိုင်းတွေကိုတရုတ်နဲ့မြန်မာပူးပေါင်းနှိမ်နင်းရမှာရလက်ကောင်းတွေရခဲ့တယ်လို့ပြောပြီးမြန်မာနိုင်ငံရဲ့တပ်ဖွဲ့ကိုရွံငွေ၅သန်းကူညီခဲ့ပါတယ်။ဒီလိုအချိန်မှာမြန်မာနိုင်ငံထဲမှာနောက်ထပ်အွန်လိုင်းလိမ်လည်လုပ်ငန်းတွေအခြေတည်ရာ KNP နဲ့မြဝတီမြို့နယ်တွေကနောက်ဆုံးလက်ကျန်စစ်ခြေဆိုင်စခန်းတစ်ခုဖြစ်တဲ့ခလာယာ205ကိုအဲ့ဒီရာဇဝတ်လုပ်ငန်းတွေမှာထဲထဲဝင်ပတ်သက်နေတယ်လို့ဆွဆွဲခံနေရတဲ့ KN နယ်ကြားစောက်တက် BGF KNA အကူအညီနဲ့စစ်ကောင်စီတပ်တွေကပြန်လည်ဝင်ရောက်ပြီးသူတို့အလံပြန်လွှင့်နေတာပါ။ဒါကတရုတ်နိုင်ငံသားတွေရဲ့အကျိုးစီးပွားကိုအကြီးအကျယ်ထိခိုက်စေတဲ့ကြားဖြတ်လုပ်ငန်းတွေကိုအပြည့်တိုင်ဖြေရှင်းလို့တဲ့တရုတ်အတွက်အဆက်ရစေပြီးစော်ကားတဲ့လုပ်ရဖြစ်တယ်လို့အမေရိကန်ပြည်ထောင်စုငြိမ်းချမ်းရေး Institute USIP အဖွဲ့ကတရုတ်မြန်မာအရေးနဲ့စိုက်ဘာလိမ်လည်တဲ့လုပ်ငန်းတွေအကြောင်းသူတေသနာပြုစာရွက်တွေရေးသားထုတ်ဝေနေသူမြန်မာနိုင်ငံဆိုင်ရာအမှုဆောင်ညွှန်ကြားရေးမှူး Jason Tower ကသုံးသပ်ပါတယ်။
It must have been a huge slap in the face to the Chinese, you know, the day they're giving out.
တရုတ်အတွက်ကပါဟုဖျက်ရိုက်ခံရတယ်လို့အရှက်ရစရာပါပဲ။ဒုတိယဗိုလ်ချုပ်ကြီးရာပြည့်ကိုစုချင်းမြင့်နေတော့မှာပဲ။စစ်ကောင်စီတပ်တွေကမြဝတီမှာခြေကုပ်ယူနိုင်ဖို့ရာဇဝတ်လုပ်ငန်းမှာပါဝင်ပတ်သက်နေသူတွေကိုပို့ပို့ပြီးတော့မိခိုလာရတာကတကယ်လက်တွေ့ဖြစ်ပျက်နေတာပါ။
To maintain a foothold in Mewati and I think that's very much the case.
နောက်ဆက်တွဲအနေနဲ့ကရင်နေကြာဆောက်တပ် BGF အသွင်ပြောင်းကရင်မျိုးသားတက်မတော် KNA ခေါင်းဆောင်ဗိုလ်မှူးစောချစ်သူနဲ့အတူရွှေကုတ်ကတရုတ်ရာဇဝတ်ခိုင်ခေါင်းဆောင်တွေကိုတရုတ်အစိုးရကဖမ်းဝရမ်းထုတ်တာမျိုးလှုပ်လာနိုင်တယ်လို့ Jason Tower က VOA ကိုပြောပါတယ်။မြဝတီမြို့နယ်တွေဟာရွှေကုတ်ကမြို့တင်မှာဒေသခံနေကြဆောင်တက်ရဲ့ကာဝယ်ဆောင်ရှောက်မှုနဲ့အတူတရုတ်စိုက်ဘာလိမ်လည်တဲ့တရမွေလုပ်ငန်းတွေကနှစ်အတန်ကြာကလေးကအခြေတည်နေတာပါ။မြောက်ပိုင်းညီနောင်သုံးဖွဲ့အကူအညီနဲ့သူ့နယ်စပ်တစ်လျှောက်အထူးဖြင့်ကိုကန့်ဒေသလောက်ကင်ကစိုက်ဘာရာဇဝတ်လုပ်ငန်းတွေကိုခြေမုံခဲ့တဲ့တရုတ်အစိုးရဟာအဲ့ဒီစစ်စင်ရေးတွေအတွင်းရရှိခဲ့တဲ့သတင်းအချက်အလက်နဲ့ဂွင်းဆက်တွေကိုရွှေကုတ်ကိုအတွက်အသုံးချလာနိုင်စရာရှိတယ်လို့လည်း Jason Tower ကသုံးသပ်ပါတယ
် China's gained over the last couple of months since Operation 1027
ဒါဆိုရင်နှစ်ဆက်ကွန်စစ်စင်ရေးပြီးကြတဲ့လပိုင်းတွေမှာတရုတ်သတင်းအချက်အလက်တွေအမြောက်အများလက်ခံရရှိထားတာပါလက်ကင်ဖုန်းတွေကွန်ပျူတာတွေတိမ့်တဲ့ခြေကိုတရုတ်အာဏာပိုင်တွေစီတွဲပေးခဲ့ရတာပါဒါကြောင့်ကျူးလွန်သူတွေကိုတရားဥပဒေအရရေးယူနိုင်ဖို့တခြားနိုင်ငံတွေနဲ့အတူအချက်အလက်တွေဝေမျှတာတွေလှုပ်လာနိုင်ပါတယ
်ဒီလိုနှစ်ဆက်ဖြတ်ကျော်ရာဇဝတ်မှုတွေနှိမ်နင်းရမှာထောင်လိုင်းရေးသတင်းအချက်အလက်ဖလှယ်နိုင်မှုကိုလည်းအမေရိကန်အစိုးရကတရုတ်နဲ့အတူလက်တွဲလှုပ်ဆောင်နိုင်တယ်လို့သုံးသပ်ပါတယ်။တစ်ဖက်မှာလည်းကိုကန့်ဖြစ်စဉ်အပြီးမှာမြဝတီဒေသတစ်ဝိုက်ကိုအဓိကစိုးမိုးထားတဲ့ KN နယ်ချားဆောင်တပ်ဖွဲ့အနေနဲ့သူတို့ရဲ့လုံခြုံရေးနဲ့အကျိုးစီးပွားအတွက်အကြီးအကျယ်တုံ့လှုပ်သွားတယ်လို့ Jason Tower ကထောက်ပြပါတယ်။ကိုကန့်မှာစစ်ကောင်စီကသူတို့နဲ့တခြားလုံးအတူရပ်တည်လာခဲ့တဲ့အင်အားကြီးကောင်းဆောင်တချို့ပါဝင်အွန်လိုင်းရာဇဝတ်လုပ်ငန်းမှာပါဝင်ပတ်သက်နေသူတွေကိုတကယ်တမ်းဖိအားတွေကျုံးလာခြင်းကျင်းနဲ့ကြက်ထဲရောက်ချိန်မှာတရုတ်အာဏာပိုင်တွေလက်ထဲဝါကွက်အပ်ခဲ့တာကိုသူကဆိုလိုတာပ
ါ You've also started to see the key perpetrators in Mewati such as
ဒါကကရင်နယ်ချောင်းဆောက်တဲ့ BGF လို့မြဝတီအခြေစိုက်ရာဇဝတ်လုပ်ငန်းတွေမှာအဓိကပတ်သက်နေသူတွေအတွက်သူတို့ရဲ့ရာဇဝတ်လုပ်ငန်း Empire ကြီးကိုကာကွယ်နိုင်မဲ့ဗျူဟာကျင့်သုံးလာတာကိုစပြီးတွေ့ရမှာပါမြန်မာစစ်ကောင်စီကသူတို့ကိုအကာအကွယ်မပေးနိုင်တော့ဘူးဆိုတာထင်ရှားသွားလို့ပါဒီတော့အစိုးမှကရင်နယ်ချောင်းဆောက်တပ် BGF နဲ့စောချစ်သူကိုကြားနေဖို့ဖြစ်သွားပြီးတခြားတိုင်းသားလက်နက်ကိုင်အဖွဲ့တွေဆက်သွယ်ဖို့ဖြစ်လာတာပါ
လက်လွတ်ခဲ့ရပြီဖြစ်တဲ့ခလာရ295စခန်းမှာစစ်ကောင်စီတပ်သားတချို့အလံလွဲ့ဓာတ်ပုံရိုက်ထုတ်ပြန်နိုင်ခဲ့တဲ့လက်တလောဖြစ်စဉ်ကတော့ကရင်နယ်ချောင်းဆောက်တပ် BGF နေနဲ့ပထမကြားနေနေတဲ့အနေအထားကနေဒေသတွင်းမှာအဓိကတော်လိုင်းအင်အားစုဖြစ်တဲ့ KN အမျိုးသားအစည်းအရုံး KNU KNLA ကိုတစ္ဆာဖောက်တာဖြစ်တယ်လို့ BGF နေနဲ့သူ့အင်အားကိုမြဝတီမှာပိုးကြီးထွားလာအောင်လုပ်တာလို့ Jason Tower ကမှတ်ချက်ပြုပါတယ်။ခလာရ295ဖြစ်စဉ်ကစစ်ကောင်စီအတွက်အပြတ်သက်သက်သာဖြစ်ပြီးတကယ်တမ်းစစ်ရေးအရာတိုးတက်မှုမဟုတ်ဘူးလို့လည်းသူကထောက်ပြပါတယ်။ဒါဟာ KN နေကြားဆောင်တက်ခေါင်းဆောင်ဘုံဘူးကြီးစောချစ်သူရဲ့ဒေသတွင်းမှာလွှမ်းမိုးဩဇာကြီးနေမှုကိုစစ်ကောင်စီကပြန်မိခိုအသုံးချတာလို့သူကရှုမြင်ပါတယ
် And that's really I think more of a signal of Chitthu's influence and power which
ဒါကရာဇဝတ်လုပ်ငန်းနောက်ခံအင်အားနဲ့စောချစ်သူရဲ့ဩဇာအာဏာကြီးထွားနေတဲ့အချက်ကိုပြတာပါရွှေကုတ်ကိုအခြေပြုလိမ်လည်မှုလုပ်ငန်းတွေကဒေါ်လာဘီလီယံနဲ့ချီပြီးပိုင်ဆိုင်မှုတွေကိုကျွန်တော်ဆိုလိုတာပါနေကြာသောတက်ကသူ့ရဲ့တပ်ဖွဲ့ဝင်တွေရဲ့လူညုံရင်းနဲ့သူ့ရဲ့ရင်းနှီးမြှုပ်နှံမှုတွေကိုကာကွယ်ဖို့ဒီနယ်မြေကိုထိန်းချုပ်ဖို့လိုပါတယ်။ကရင်နေကြာသောတက်ကဒါကိုပုံပြီးစိတ်ဝင်စားတာပါ။တစ်ချိန်ချင်းမှာမြန်မာစစ်တပ်ကဒီနယ်မြေကိုပြန်ပြီးတော့ထိန်းချုပ်နိုင်မယ်လို့ကျွန်တော်အနေနဲ့မယူဆပါဘူး
။တစ်ဖက်မှာလည်းမြဝတီကအွန်လိုင်းလိမ်လည်တဲ့လုပ်ငန်းအခြေပြုရာဇဝတ်လုပ်ငန်းတွေကိုဖြည့်ရှင်းနိုင်ဖို့ကဒေသတွင်းမှာအစင်လာရှိတဲ့ကရင်အမျိုးသားအစည်းအရုံး KNU KNLA အနေနဲ့လူမျိုးစုတွေအတွင်းကအင်အားစုအလုံးနဲ့စုစည်းမှုရယူပြီးကင်းနေကြဆောင်တက်အပါဝင်ပါဝင်ပတ်သက်နေသူအားလုံးကိုဖြည့်ရှင်းနိုင်မှုလိုတယ်လို့ Jason Tower ကကြံပြပါတယ်။ငင်းတဲ့နီးလနဲ့ဖြည့်ရှင်းနိုင်မှုမျှော်လင့်ကြောင်းလည်းပြောပါတယ်။ဒါ့အပြင်ကမ္ဘာတစ်ဝန်းသက်ရောက်ထိခိုက်နေတဲ့ဘီလီယံတွေနဲ့ချီတက်မိုးရှိတဲ့စိုက်ဘာလိမ်လည်တဲ့လုပ်ငန်းတွေကိုနိုင်ငံတကာကနိုင်ငံပေါင်းစုံချိတ်ဆက်ဖြည့်ရှင်းတဲ့လုပ်ငန်းအဖွဲ့ထူထောင်ပြီးမနှိမ်နှင်းနိုင်သရွေ့ကရင်ပြည်နယ်ထဲမှာပပျောက်သွားရင်တောင်အေးအေးယူမှုအားနည်းတဲ့မြန်မာနိုင်ငံကတချို့ဒေသတွေအပါအဝင်တခြားနိုင်ငံတချို့မှာဆက်လက်ရပ်တည်ပြီးချင်းချောင်းနေဦးမှာဖြစ်ကြောင်းလည်းသူကထောက်ပြသွားပါတယ်ခင်ဗျာ
အခုတော့အာရှနယ်ပွားတွေနဲ့မဲအကြောင်းကိုဆက်ချအောင်ပါပူးသုတေသနစင်တာရဲ့အချက်လက်တွေအရ American ပြည်တော်စုမှာမဲပေးခွင့်ရတဲ့အုပ်စုတွေတဲ့အာရှຫນွေဘွား American တွေဟာအများဆုံးတိုးလာနေတဲ့အုပ်စုဖြစ်ပါတယ်။ဒါကြောင့်သမ္မတတော် Donald Trump နဲ့ Joe Biden တို့လိုလူတွေအတွက်အဓိကထားအာရုံစိုက်ဆံဖြစ်လာနေပါတယ်။ Scott Stearns သတင်းပေးပို့ထားတာကိုကိုကြီးချန်းကပြောပြမှာပါ
။ဖြူသူတည်တနာစင်တာရဲ့အချက်လက်တွေအရလွန်ခဲ့တဲ့၄နှစ်ကထက်စာရင် American သမ္မတရွေးကောက်ပွဲမှာမဲပေးနိုင်တဲ့အာရှຫນွေဘွား American နှစ်တန်းကျော်ပိုရှိလာပါတယ်။ဒီလိုတိုးလာတာကြောင့် Joe Biden နဲ့ Trump အကြားအကြိမ်နဲ့ရှင်ပြန်ရမယ့်ပြည်နယ်တွေဖြစ်တဲ့ Arizona, Georgia နဲ့ Nevada လိုပြည်နယ်တွေမှာအပြောင်းအလဲတွေဖြစ်အောင်လုပ်ပေးနိုင်တဲ့အင်အားစုတစ်ခုဖြစ်လာတယ်လို့မဲပေးခွင့်တက်ကြွလှုပ်ရှားသူ Christian Chan ကပြောပါတယ်
။ When campaigns are looking for
ရေကောက်ပွဲတွေကကပ်ပြီးတော့နိုင်နေတာဆိုတော့မဲဆွယ်စည်းရုံးတဲ့လူတွေကလူသစ်တွေကိုရှာနေတာပါ။အာရှຫນွေဘွား American တွေကိုသူတို့ဂရုစိုက်သင့်ပါတယ်။2020မှာကျမတို့မဲပေးနိုင်တဲ့လူကြီးက21000ခန့်နှုန်းကျော်ရှိပါတယ်။ဒါကြောင့်ကျမတို့လည်းတက်ကြွနေရပါ။အ
ာရှຫນွေဘွားအမေရိကန်တွေအနေနဲ့သမရတအူးမှာဘာတွေရှိသင့်တယ်လဲဆိုတာကို VOA ကမေးမြန်းခဲ့ပါတယ
်။ To me I'm looking for a good energy.
ကျွန်တော်ကတော့သမရမှာကောင်းတဲ့စွမ်းရည်ရှိသင့်တယ်လို့ထင်ပါတယ်။သူ့လက်အောက်လူတွေလှုပ်ပေးတာကိုစောင့်နေမဲ့အစားဆုံးမြတ်ချက်တွေမှန်းအားပါမယ
်။ And not just waiting on the on the staff around him to do that but
to me it doesn't matter with the ages
ကျမတို့ကတော့အသက်ကအရေးမကြီးပါဘူးအလုပ်လုပ်နိုင်ရင်နိုင်ငံသားတွေပိုကောင်းအောင်ကူညီပေးနိုင်ရင်အလုပ်ကောင်းတွေရအောင်စီးပွားရေးအခွင့်အလမ်းကောင်းတွေရအောင်လုပ်ပေးနိုင်ရင်စစ်မဖြစ်အောင်ကာကွယ်ပေးနိုင်ရပါပြီဒါအားလုံးအတွက်အဓိကကြတယ်လို့ကျမထင်တယ
် try to protect from the war that is the main thing for everyone I believe
I like to see more young
လူငယ်တွေနေရာပိုရလာတာကိုမြင်ချင်ပါတယ်အကြောင်းကတော့သူတို့မှာအချိန်ရှိတယ်လေခွန်အားလည်းပိုရှိပါတယ်လူကြီးတွေမှာမရှိဘူးမဟုတ်ပါဘူးဒါပေမဲ့လူငယ်မျိုးဆက်တွေအတွက်အချိန်ရောက်ပြီလေ
I really think that everyone on
ကျွန်မထင်တာကတော့သမရလုံးမဲ့လူတွေကလူငယ်မျိုးဆက်တွေပဲဖြစ်တင်ပါတယ်ဒါကိုတကယ်ယုံကြည်တာပါအ
ာရှຫນွယ်ဘွားအမေရိကန်တွေ Pacific ကျွန်းသားတွေနဲ့ Hawaii ဌာနေတိုင်းသားမဲဆန္ဒရှင်တွေဟာစီးပွားရေးနဲ့နိုင်ငံခြားရေးမူဝါဒအပေါ်စိတ်လှုပ်ရှားတက်ကြွကြတယ်လို့မနစ်ကကြောက်ယူခဲ့တဲ့AP သတင်းဌာနစစ်တမ်းတစ်ခုမှာဖော်ပြပြီး10ယောက်မှ3ယောက်ရဲ့ဦးစားပေးကလူဝင်မှုကြီးကြပ်ရေးနဲ့ငွေကြေးဖောင်းပွားမှုကိစ္စတွေဖြစ်ပါတယ
် I think it's more the immigration
ကျမကတော့လူဝင်မှုကြီးကြပ်ရေးကိစ္စကပိုရင်းကြီးပါတယ်အာရှຫນွေဘွားအတိုင်းဝိုင်းနေကြအထူးသဖြင့်ကမ်ဘောဒီးယားတွေကိုပြန်ပို့ခံရတာတွေများလာပါတယ်လူဝင်မှုကြီးကြပ်ရေးကိစ္စကိုပိုတည်ခြင်းပြီးတော့ရွှေပြောင်းချေချသူတွေကိုကူညီဖို့မလုပ်နိုင်မလဲဆိုတာကိုသိချင်ပါတယ
် healthcare
ကျမ်းမာရေးနဲ့ပတ်သက်တဲ့ကိစ္စတွေလူဝင်မှုကြီးကြပ်ရေးကိစ္စတွေကကျွန်တော်အတွက်အလွန်အရေးကြီးပါတယ်။မဲပေးခွင့်နဲ့ရွေးကောက်ပွဲမှာအနောက်ရှက်ကင်းကင်းကျင်းပနိုင်ဖို့ကလည်းအရေးကြီးပါတယ
်။ Not messed with and everything's legit.
The three issues important to me include
ကျမတို့အရေးကြီးဆုံးကိစ္စက၃ခုကတော့လူဝင်မှုကြီးကြပ်ရေးစီးပွားရေးနဲ့ယူကရိန်းနဲ့အစ္စရေးမှာဖြစ်နေတဲ့စစ်ပွဲတွေပါရှင်။အစ္စရေးကစစ်ပွဲကအရှေ့အလယ်ပိုင်းထိထပ်တိုးဖြစ်လာနိုင်ပါတယ်။
ပြီးခဲ့တဲ့နှစ်နှစ်ကပန်ဆယ်ဗီးနီးယားပြည်နယ်မှာကျင်းပခဲ့တဲ့လွှတ်တော်ရွေးကောက်ပွဲတွေမှာတော့အာရှຫນွေဘွားတွေရဲ့မဲဟာထည့်စင်းစားရမယ့်အကြောင်းအရာတစ်ခုဖြစ်ခဲ့ပြီးလာမယ့်သမရရွေးကောက်ပွဲမှာတော့အကြိမ်နဲ့ရှင်ပြန်ရမယ့်ပြည်နယ်တွေမှာပါတီနှစ်ရက်လုံးရဲ့မဲဆွယ်စည်းရုံးမှုတွေကအဓိကအာရုံစိုက်လာရမယ်လို့မျှော်လင့်ထားပါတယ်ခင်ဗျာ
မတိကျမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြားရပါလေ။တင်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေပျော်လင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြပြီးတာတွေကတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ဒီရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်။ VOA American အတန်းကသတင်းမှန်တွေကိုဗက်ပေါင်းစုံကတင်ပြပေးနေပါတယ်ရှင
်။ခုတော့ပတ်စဉ်စီစဉ်တွေကိုတင်ဆက်ပါတော့မယ်။စီးပွားရေးအကြောင်းမပြောမီပါ။ဒီတစ်ပတ်တော့တွေ့ဆုံမင်းများကနဲ့စကြပါတယ်။ယူကရိန်းဖြစ်စဉ်ကိုအကူအကားပြီးမြန်မာစစ်ကောင်ဆောင်တွေကိုလည်းနိုင်ငံတကာရာဇဝတ်တရားရုံးမှာတရားစွဲလို့ရနိုင်တယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းခိုဆလဲဦးကျော်မိုးထွန်းကပြောလိုက်ပါတယ်ဒီလိုနိုင်ငံတကာကတရားစီရင်စနစ်တွေနဲ့အတူကုလသမဂ္ဂရန်ရအောက်ကအရေးယူနိုင်တဲ့လမ်းကြောင်းတွေကို 三马吉乌乔摩通啊，表达了吧？古人家一个没免他吧的。
个面古那双白眼了，古这老马呗。刘坤也讲是啊，我那人人联系贝贝莫的博主的介绍，去了吧里面。朋友那个阿龙莫那介绍可能那个，所以说就弄哪里吧里面。大家。阿龙当初你家的不咯？电视小家人真的没办不了不咯？然后他们的些单多不对，七两不咯？后面没七两都交了一两的。
OK， 不他妈走不咯？你路况也讲是嘛？你妈那个不咯？你路没有买啥个 ？EU 个无上点对呢？resolution 不咯？所以不买阿片不咯？就那个呢，没考虑有啥的系列不咯？EU 呢 ，OIC。包围点的 resolution 是咯，不满一片，没么快完的地主了，喏，古地马上嘛弄的，古比个古也白嘛，喏，地主来的，如果也告诉嘛，地主来的送点钱，所以没么快完的，地主来的撇的，喏，大家大就是阿们钱，大家如果也告诉快完的，阿龙接受点的，喏，没么快完的，地主来的国家。大家好喏，我的送别车嘛，八的二十喏，送别车嘛，八的二十的钱，然后没么快完呢，地就来地收的呀，喏，多多喵喵哦，喏，哦，飞到楼来就叫嘛，喏，我沿边呢二十的边呢小来就叫嘛，哎，你小来的车嘛，就那路年当收你的，不代表喏，你 M's and bar 我给啥的，比如牛喏，你饮食等等呢，给啥的。那不得的 elements 是不咯？就那如罗拉的 language 啊，大脑咯，没好多没好吧？但是买来第六种 elements 是巴拉的有啥啦？他多点糊涂哦，就那面呢，他眼高呢，阿弟如果也讲是嘛巴的 elements 是啊咯，喏，不罗外皮皮，比纽约派白马系的 mechanism 呢不？喏，对嘛General Assembly 系的，那不罗龙永也讲是系的不咯？阿弟一对。国家路亚奶奶，我呢送家家手的苦撇的，就讲呢，就那阿拉多点苦苦片面呢，然后就那路刚刚我呢都比大部路呢，那个你那来我呢，你嘛把嘞吃了的哦，但那人家的确不比了阿刚，就那路吃了上了大部路呢，我呢大家就那路你讲是路可以讲是快完的哦，结束的呢，那不着你出现的有没有？送票车是我没么快完的，地主难给啦，我来不喏。地五上点点呢，EU delegation 我来，接触出点的，我喏大家打就是他们可以啥葫芦咯，就那面嘛，什么 OK 接触了。
OK， 然后那对钢铁跑步脚，不如钢铁跑那个面，这个当年那么，这个北边那么对，不如钢铁跑那个面。
如果也。公司也送家家的高楼啊，我呢 legally binding 哦，没事吧我呢？但咩咧？就那路大家那个你家你比较地主他啦，撇的对的 ，morally binding 是的不？喏，就那 politically binding 的是不？喏，把说了，但国家路压的有啥不？喏，大家的高铁跑步白毛不？喏，高铁跑的那个你啊咯，滴滴喳喳跑到路压没？The account ไม่พอเลยนั่งยังนี่ไม่พอยังบาปเช่นไรสุดเลยไม่กูน้องชี้อ่ะวะเนาะสรุปทีลูกคุณยี่กองสี่ส่งเจ้าเจ้าสูบเช็ดได้ด้วยเนาะ account ไม่พอเลยลูกเราเยี่ยมลูกเราไม่ยาวเนาะทำไมแม่จันโอรุพี่อาร์เราไปลูกยาเนี่ยทีทุกที่บ่เนาะลูกคุณยี่กองสี่พ่อเว้ยนั่งยังนี่ส่วนเนาะปูบีเราพี่อาร์ไปลูกปูก้าวเนาะเนาะบาสรุปทีเทมาเลยจันโอรุอินดี้จันนั่งยังนี่เลยป่านี่ยังเช็ดได้ด้วยเนาะจำนวนที่ทารีกูพอเนาะท้าวยาบีโรตุรุกูพีอาร์เปโรยามเนี่ยนาบีโรพอเนาะเอริมาป่าเนี่ยสาธารีจำนวนคุณอาเช่นมาเปียวโลดีเบดีมาจำนวนเปลี่ยนโตโรยาจำนวนโลโรยามเนาะดีโลมิโอเนี่ยจำนวนดีโซเชชเชสูพอเนาะจำนวนปูบีโรอาคาวโลลานแห่งลูโรจำนวนมีมาสิ่งนี้โอเค
ลารูส่งเพื่อเชื่อมโยงดีเบตลงยุ้ยกังสีมาส่วนอ๋อพี่ลานี่ยี่สิบแล้วเน
ี่ยลงยุ้ยกังสีเอโอซาร์โรบ่เนาะดีเซตติ้งอะไรลูกคุณยี่กังสีเอเซตติ้งเนาะเน้นๆเลยก็กว่าละบ่เนาะถ้าจะลงยุ้ยกังสีมาทุกอย่าง P5 สี่นี่เลยบ่เนาะ P5 สี่นี่เลยตัวจะเอา P5 มาจะโน้ด ီဗီဒီယိုပါဝါရှိတဲ့လူတွေပေါ့နော်သူတို့ရှိတဲ့အတွက်ကြောင့်ပတ်ဖြစ်နိုင်ဤမဖြစ်နိုင်ဤဆိုတဲ့ဥစ္စာကတော့ခုနဒီလိုမျိုးမူကျန်းကိုပေါ့နော်ဆုံးပြတ်ချက်အဆိုမူကျန်းကိုတင်တဲ့အခါအဲ့မှာဆွေးနွေးတဲ့အပေါ်မူတည်ပြီးတော့မှပဲကျွန်တော်တို့ပြောနိုင်တဲ့ဥစ္စာမျိုးရှိတယ်ပေါ့နော်တချို့ဥစ္စာတွေမှာကြတော့ကြိုပြောရတာလည်းနည်းနည်းခက်တယ်ပေါ့နော်ဘာလို့ဆိုတော့ကျွန်တော်အရှိမပြောခဲ့လို့ပေါ့နော်ဒီဥပမာအဲကျွန်တော်2020ဇူလိုင်လကအတည်ပြုခဲ့တဲ့ဆုံးဖြတ်ချက်အဆိုဆိုရင်အဲကျွန်တော်တို့ကောက်ွက်မလားအဲဂျားနေမလားဆိုတဲ့ဥစ္စာတော့ last minute ကြာမှာပဲတိကျရတဲ့ဥစ္စာတွေဖြစ်တဲ့အတွက်ကြောင့်ပေါ့နော်ဒါကြောင့်ကျွန်တော်လုတ်ဆရာရှိတာပဲလုတ်သွားဖို့လုပ်မယ်ပေါ့နော်ဘလို့ဖြစ်လာမလဲဆိုတဲ့ဥစ္စာတော့တကယ်အဲ action ယူတဲ့အချိန်မှပဲကျွန်တော်ပြောလို့ရပါမယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ဗျာဒါဆိုရင်နောက်တနည်းရပါတော့အားလုံးတက်ကြွတက်ကြွသူတွေလည်းပြောကြတဲ့ဒီတနည်းကတော့ဒီစစ်တပ်ကကျူးလွန်နေတဲ့ရာဇဝတ်မှုလို့နိုင်ငံတကာစောင့်ကြည့်သူတွေကဆွဆွဲကြတဲ့အခြေအနေတွေပေါ့နော်အဲ့အတွက်လုံခြုံရေးကောင်စီကိုမဖြတ်ဘဲတခြားနည်းလမ်းပေါ့နိုင်ငံတကာတရားရုံးလိုမျိုးကနေပြီးတော့အဲတဝိုက်တဲ့နည်းနဲ့အရေးယူဖို့ဖြစ်လာနိုင်ကြရောဘယ်လိုရှိပါလဲဗျာ
ဟုတ်မဖြစ်နိုင်လို့တော့ဘာမှဘယ်យ៉ាងမှပြောလို့မရပါဘူးပေါ့နော်ဟိုကျွန်တော်တို့ဒီ ICC မှာပေါ့နော်မြန်မာကိစ္စပေါ့နော်အာရှိထားပြီးသားဖြစ်တယ်ပေါ့နော်မြန်မာကိစ္စရှိထားတယ်ဆိုတဲ့ဥစ္စာမှာဒီဘင်္ဂလားဒေ့ရှ်ကနေပြီးတော့ပေါ့နော်အဲဟိုဆွဲထားတဲ့အမှုရှိတယ် ICC မှာဆိုတော့မြန်မာနိုင်ငံကတော့ကျွန်တော်အခုလောလောဆယ်ကြီးပေါ့နော် role statute ကိုလက်မှတ်မထိုးရသေးဘူး ICC အဖွဲ့ဝင်မဟုတ်ဘူးပေါ့နော်ဒါပေမဲ့ကျွန်တော်တို့ဒီ NUG အနေနဲ့2021ဒုံးကပေါ့နော်ကျွန်တော်တို့ဒီကျွန်တော်တို့မြန်မာနိုင်ငံကိုဒီ article 12.3 rome statute ရဲ့ပေါ့နော် article 12.3 အောက်ကနေပြီးတော့ဒီ ICC ရဲ့ jurisdiction ရှိပါတယ်ဆိုတဲ့ဥစ္စာကိုကျွန်တော်တို့ declare လုပ်ထားတာရှိတယ်ဘူးဒါကိုအသုံးပြုပြီးတော့လည်းအဲ action ယူလို့ရတယ်အဲနောက်ပြီးတော့ပေါ့နော်အခုဒါကျွန်တော်တို့အရှိမလဲဥပမာ precedent ရှိတယ်လို့ပြောလို့ရအောင်နော်ဘာလို့ဆိုတော့ ukraine ကိစ္စဆိုရင်လည်းဒါ Ukraine က ICC ရဲ့အဖွဲ့ဝင်နိုင်ငံမဟုတ်ဘူးဒါပေမဲ့သူက123အောက်ကနေပြီးတော့သူ case ကို ICC မှာကြားနာလို့ရတဲ့အနေအထားမျိုးရှိတယ်ပေါ့နော်ဒါကြောင့်ကျွန်တော်တို့ကိစ္စကလည်းအရှိမ precedent ရှိပြီးတဲ့ဖြစ်တဲ့အတွက်ကြောင့်ပေါ့နော်ဒီလောက်ပေါ့နော်ဒီပြည်သူတွေပေါ့လူမဆန်စွာပေါ့နော်ဒီ international crime တွေကျူးလွန်နေတဲ့ဒီမအလားနဲ့အပေါင်းပါတယ်အဲသူတို့ကိုတကယ်ဘူးပေါ့နော်ရေးယူအပြစ်ပေးဖို့ကအချိန်ကလွန်အောင်လွန်နေပါဘူးဒါကြောင့်နိုင်ငံတကာအတိုင်းဝိုင်းနေတယ်ပေါ့နော်ဒီလိုလမ်းကြောင်းတွေအားလည်းရှာတင်ပါတယ်ကျွန်တော်တို့ဟိုဒါကြောင့်မို့လို့ပေါ့နော်ဟိုယူကရိန်းရဲ့ဥပမာကိုယူပြီးတော့ကျွန်တော်တို့ကိစ္စအားလည်းဆောင်ရွက်လို့ရတဲ့အရာတစ်ခုလို့ဟိုပြောလို့ရတယ်နော်ဒါကျွန်တော်တို့ကိစ္စဆိုကျွန်တော်ပြည်သူတွေကအရန်ကိုတောင်းဆိုနေတဲ့အရာပေါ့နော်ဘာလို့လဲဆိုတော့ဒီလိုဆောင်ရွက်ပေးခြင်းအပြင်ကျွန်တော်တို့ပြည်သူတွေကိုလည်းကာကွယ်ပေးရရောက်တယ်ကျန်းဖက်မှုတွေပေါ့နော်ဆက်မဖြစ်အောင်လဲတားဆီးပေးရရောက်တယ်ပေါ့ဒါကြောင့်ဒီလိုကိစ္စကကျွန်တော်တို့တွေအနေနဲ့တော့တိုက်တွန်းတော့တိုက်တွန်းနေမှာပဲပေါ့နော်ဒါကြောင့် ICC အနေနဲ့လည်းပေါ့နော်ဒါကိုလက်ခံလာအောင်သူတို့ဤသူတို့ဟန်နဲ့လည်းစဉ်းစားလို့ရတဲ့အနေအထားမျိုးရှိပါဒါကြောင့်ဒါကိုတော့လည်းကျွန်တော်တို့အားလုံးဝိုင်းပြီးတော့ပေါ့နော်ဟို NUG ကလည်းပြောထားတာရှိတယ်ကျွန်တော်ဒါကိုလည်းထပ်တွန်းသွားဖို့လည်းရှိတယ်အဲနောက်ပြီးတော့ဒီအခုလိုမျိုးပြည်သူတွေ CSO တွေ NGO တွေကနေပြီးတော့ပို့ပြီးတော့ပေါ့နော်ကျွန်တော် NGO ကထုတ်ထားတဲ့အတန်ကိုအားကောင်းအောင်လုပ်လိုက်ခြင်းအားဖြင့်ပေါ့နော်ကျွန်တော်သွားလို့လည်းလမ်းကြောင်းရောက်မယ်လို့တော့ကျွန်တော်ယူဆပါတယ်ဒါကြောင့်ကျွန်တော်တို့ဒီလမ်းကြောင်းအောင်လည်းကျွန်တော်ဆက်တွန်းသွားဖို့လိုပါမယ်ပေါ့နော်ဒီလုံခြုံရေးကောင်စီရဲ့အဲက referral လောက်မှာအချိန်ကိုစောင့်နေရင်တော့ကျွန်တော်ဘယ်လောက်ရှိမှမသိဘူးဒါကြောင့်ကျွန်တော်ရှိသမျှ parallel ပေါ့နော်နှစ်လမ်းပဲရှိရှိသုံးလမ်းပဲရှိရှိလေးလမ်းပဲရှိရှိပေါ့နော်အဲရှိသမျှလမ်းတွေကိုကျွန်တော်တို့အသုံးပြုပြီးတော့ဒီကျွန်တော်တို့ပြည်သူတွေပေါ်ဟိုဒီကျူဒီတကယ်မတရား atrocity တွေကိုကြီးလွန်နေတဲ့ကျူးလွန်ခဲ့တဲ့အဲဒီမာလာနဲ့အပေါင်းပါတွေကိုတော့ပေါ့နော်ကျွန်တော်တို့ဟိုဒီ ICC မှာတော့ခုံလုံးကတော့တကယ်ကိုတင်တင်နေတဲ့အရာတစ်ခုဖြစ်ပါတယ်လို့တော့ကျွန်တော်ပြောလို့ပါတယ်ဟုတ
်ကဲ့ဗျာအခုနောက်ဆုံးမိကောအနေနဲ့ပေါ့နော်ဒီအခုကုလသမဂ္ဂဆင်မြက်ပေါ့နယူးယောက်ဆင်မြက်အထူးသဖြင့်တော့ကုလသမဂ္ဂလုံခြုံရေးကောင်စီဆင်မြက်မှာရှေ့အလားလာပေါ့နော်မြန်မာအရေးအတွက်ဆိုရင်ဒီနှစ်ထက်မှပဲဖြစ်ဖြစ်ရှေ့အလားလာကဘယ်လောက်ထိညှော်လင့်လို့ရမလဲဘာတွေဆက်လုပ်ဖို့မြင်ရလဲများ
အခု open briefing ဖြစ်သွားတဲ့ဥစ္စာပေါ်ဟိုပဲထောက်ရှုပြီးတော့ပေါ့နော်ကျွန်တော်တို့ အဲ့ရဲ့နောက်ဆက်တွဲအနေနဲ့ပေါ့နော်ဒီဆုံးဖြတ်ချက်အဆိုချနိုင်ဖို့အတွက်ကိုဟိုကျွန်တော်တို့ UK ကတော့ပန်ဖို့တာပေါ့နော်ဆိုတော့ UK နဲ့အတူပေါ့နော်အခြား US တို့ပေါ့နော်အခြားနိုင်ငံတွေပေါ့နော်ပြင်သစ်တို့ပါအပါဝင်အခြားဟိုရွေးကောက်ခံနိုင်ငံတွေပေါ့နော်ကျွန်တော်တို့အာရှဆိုရင်ကျွန်တော်တို့ဟိုဂျပန်ရှိတယ် UK ရှိတယ်ပေါ့နော်ဒီဘက်ဥရောပဆိုရင်မော်တာရှိတယ်အဲကျွန်တော်တို့အဲဆလိုဗီးနီးယားရှိတယ်ပေါ့နော်အဲဒီဘက်အာဖရိကမှာဆိုရင်လည်းပေါ့နော်အာဖရိက၃နိုင်ငံအဲဖြစ်တဲ့အယ်ဂျီးရီးယားရှိတယ်စီရီယိုလီယွန်ရှိတယ်မော်ဇမ်ဘစ်ရှိတယ်ပေါ့နော်ဆိုတော့အဲနောက်ပြီးတော့ဒီဘက်လက်တင်အမေရိကမှာဆိုရင်လည်းပေါ့နော်အီကွေဒေါ်ရှိတယ်ဂယာနာရှိတယ်ပေါ့နော်ဆိုတော့အဲ့ဒီနိုင်ငံတွေကပြောကြားချက်တွေကိုပြန်ထောက်ရှုရင်ပဲပေါ့နော်နိုင်ငံအများစုကတော့ကျွန်တော်တို့ပေါ့နော်တကယ်ဟိုမော်တာဆိုရင်လည်းတကယ်ကိုဒီကတာပြောရပါတော့ဒီကျွန်တော်တို့ဒီ decisive ဖြစ်တဲ့ action ယူဖို့လိုနေပြီယူဖို့ယူပါဆိုတဲ့ဥစ္စာကသူမိကုံးပါလေပေါ့နော်တိုက်တွန်းသွားတာရှိတယ်ပေါ့နော်ဒါကြောင့်အဲကျွန်တော်တို့အနေနဲ့ဒါကတော့ကျွန်တော်တို့အတွက်ရောင်းဟိုပေါ့နော်ဟိုရောင်းနေတစ်ခုလိုပဲလို့တော့ပြောလို့ရမယ်အဲအဲ့ဒီကနေတစ်ဆင့်ပေါ့နော်ဖွဲ့ဝင်နိုင်ငံတွေအနေနဲ့အခု UK လို့ US တို့ဥဆောင်လုပ်နေတဲ့ဒီဆုံးဖြတ်ချက်အစိုးမူကျန်းကိုတင်ထိုင်အောင်အတွက်ပေါ့နော်လုံခြုံရေးကောင်စီအဖွဲ့ဝင်တွေကဝိုင်းပြီးတော့ဆောင်ရွက်ပေးတယ်ဆိုရင်တော့ဒါတစ်ပြေးနဲ့အချိန်ရလာမယ်ဥစ္စာရှိတယ်ပေါ့နော်ဘယ်တော့ဘယ်အချိန်မှာဆုံးဖြတ်ချက်ချနိုင်မလဲဆိုတော့ဘူလောလောဆယ်မှာတော့ပြောလို့ခက်တယ်ဒါကြောင့်ကျွန်တော်တို့အနေနဲ့တော့ဆက်ပြီးတော့ဒီဆုံးဖြတ်ချက်ချနိုင်အောင်တော့ဆက်ပြီးတော့တွန်းအားပေးသွားမှာပါမယ်ဆက်ပြီးတော့ပေါ့နော်လိုအပ်တဲ့အခန်းကဏ္ဍနေပြီးတော့ပါဝင်အဲဆောင်ရွက်ပါဖို့ရှိပါမယ်ခင်ဗျာဟုတ်ကဲ့ကျေးဇူးပါခင
်ဗျာတမကြီးခင်ဗျာကျေးဇူးများတင်ပါတယ်အချိန်အများကြီးပေးပြီးတော့ဖြည့်ချပေးတဲ့အတွက်ကျေးဇူးများတင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာ
ကိုချင်းချင်းရေးတင်ပြခဲ့တာပါလူမှုရှုခင်းကိုမကြည့်မီစီးပွားရေးပဲလက်ရအောင်ပါတိုက်ပွဲတွေပြစ်ထားနေတဲ့ရခိုင်ပြည်နယ်အတွင်းမှာလမ်းတွေပိတ်ထားတာကြောင့်ကုန်တွေကရှပီဈေးတွေကကြီးနေပါတယ်ဒီခက်ခဲကိုနေဆက်ကုန်သေးကတစ်ဆင့်တစ်စိတ်တစ်ပိုင်းဖြစ်ရှိနိုင်မှုလည်းပြည်နယ်တွင်းမှာမျှော်လင့်နေကြပါတယ်ဒီသတင်းပါစီးပွားရေးစီစဉ်ပါမတ်တေကြီးထိုက်ကတင်ပြထားပါတယ
်ရခိုင်ပြည်နယ်တဝမ်းမှာတော့စစ်ကောင်စီတပ်ဖွဲ့တွေနဲ့ရခိုင်တပ်တော်ကနေအာရခတပ်တော်အဖြစ်နာမည်ပြောင်းထားတဲ့ AA တပ်တွေကြားတိုက်ပွဲတွေကပြည်နယ်တောင်ပိုင်းကတန်တွဲတောင်ခုတ်နောက်ကုံသွေးရေးစခန်းတွေရှိရာမောင်တော်ဘူးဒီတောင်တို့မှာလည်းရှိနေပါတယ်တိုက်ပွဲတွေအေးသွားတဲ့ဒေသတချို့မှာတော့စစ်ရှောင်းနေနေရင်းကိုပြန်ကြပြီမဲ့စစ်တပ်ရဲ့လေချောင်းတိုက်ခိုက်မှုတွေကစိတ်မချရတဲ့အနေအထားဖြစ်တယ်လို့ပြည်သူ့လွတ်တော်အမဟာဥဖေတန်းက VOA ကိုပြောပါဗျ။တောင
်ကြီးရဲ့ဒီကတော့ဟိုသူကတော့မျောနေချက်ကမကြခင်အဲဒီတိုက်ပွဲတွေပြီးသွားပြီမဲ့ပေါ့။တချို့လည်းပြီးသွားတဲ့အခါမှာကိုမျိုးကိုရောဟိုပြန်လာကြရပါဘောနော်။အဲဒါမဲ့သူတို့ရဲ့စစ်ကောင်စီကလည်းဒီရင်နဲ့အဲ့မျိုးမထိန်းထားသူများထိန်းချုပ်ထားတဲ့နေနေလေးပေါ့ပြည်လေးအခုကထိန်းချုပ်ထားတဲ့နေနေကိုလာပြီးတော့ဟိုမသိရင်အခါမသိရင်မသိတယ်လို့သူထိန်းရင်ထိန်းတယ်လို့ပေါ့တော့ဇင်းနဲ့ဘုံကျဲတာတို့အမြောင်းနဲ့ဖြစ်တာတို့အဲ့လိုမျိုးရှိတယ်ဒါကြောင့်တော့မျိုးတွေကိုပြောင်းပြီးတော့မဝင်ရသေးဘူးပေါ့နော်အဲ့လိုဟိုရှင်မျိုးရှိတဲ့အခါမှာသူတို့ကနှိစက်ရရှင်မျိုးသားရှင်တွေနှိစက်ရခင်မင်းမှုရှိတဲ့သူတွေရှိမှအဲ့လိုပဲခုအောင်ပြီးတော့ပေါ့နော်သူတို့ရှိမှအခုကြီးတောင်းပြီးတော့ဟိုနေကြရတယ်ဒီသူတွေဒီလောကအခက်အခဲရှိတဲ့အောက်ရှေ့ပြည်သူတွေဆိုရင်တော့ဒါရွာရွာကကျွေးမွေးထားတာပေါ့စိတ်နဲ့ရှင်တွေကဒါပေမဲ့ရေရှိတော့အဲ့လိုအခက်အခဲမျိုးကတော့ရေရှိတော့ခံနိုင်မှာမဟုတ်ဘူးပေါ့နော
်တန်တွဲနဲ့တောင်ခုတ်တို့မှာလည်းတိုက်ပွဲတွေပြင်းထန်နေတဲ့အကြောင်းတန်တွဲဒေသခံအမျိုးသမီးက VOA ကိုပြောပါတယ်
အော်လီငါလည်းဟုတ်လီငါလည်းအခုလည်းရှိဒီတိုက်ပွဲဖြစ်နေတဲ့ပတ်ဝန်းကျင်မှာပဲလီငါနဲ့ဘုံကျဲတာတို့ဘာလို့တော့ရှိပါလဲဟုတ်မြို့ပေါ်မှာတော့လီငါဝဲတာရှိတယ်ဒါပေမဲ့ဒီဘုံကျဲတာတို့ဘာလို့တော့မသိပါမရှိပါဘူးဟုတ
်ကုလသမဂ္ဂလူခွေမဟာမင်းကြီးယုံကတော့ရခိုင်ပြည်နယ်တွင်တိုက်ပွဲတွေဟာလူမျိုးရေးတင်မာမှုတွေထပ်ပြီးတော့ပေါ်ပေါက်လာမယ်အရှိကိုသတိပေးထားပါတယ်ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးယုံပြောခွင့်ရဂျရမီလော်ရန့်စ်ကကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ်
Intensified fighting in Rakhine State between the military and the Arakan Army.
Rakhine Pinedri ma Araka tat do ee ne sit tat cha tai pwe ri ne atu Rohingya ne Rakhine lu mu atai wan cha ma ba. Tin ma mu ri to la ni da cha ayat ta lu ru atwe chin cha mu ji phit ni ba de lu tu ga pyo ke ba de.တိုက်ပွဲတွေကြောင့်အသွာလာတမ်းမြစ်ကန့်သတ်မှုနေမြေမလုံခြုံမှုကြောင့်အခြေခံစားနပ်ရိက္ခာရှားပါးစည်းကြည့်မှုကပြည်내တွင်မှာအခက်အခဲကြီးတစ်ခုဖြစ်နေပါတယ် ကြည်သူလွတ်တော်အမဟောင်းဥဖေတန်းက VOA ကိုအခုလိုပြောပါတယ
်ဝယ်မယ်ဆိုရင်ဝေလို့ရတဲ့ပစ္စည်းတွေရှိတာပေါ့နော်ဥမာလောင်စာရှိရဆိုရင်တော့သူနည်းသူဟာနဲ့ဝင်ကြရတာတွေရှိတာပေါ့နော်ခေကြီးတွေအများကြီးပြီးပြီးတော့ဝင်ကြရရှိဒါမဲ့၃ဆ၄ဆလောက်တက်သွားတော့နော်အစီအစဉ်တွေတော့ရှိမှာအတော့ကောင်းမှတော့ရှိရတာအဲအဲ့လိုဖြစ်သွားတဲ့အခါမှာအရင်တော့ကစီတရီတာစီတရာကဝမရှိတော့ရှိတယ်အခုစီတရီတာကိုတောင်းဆောင်ပြသွားရတော့လူတွေဘယ်တော့မှမသုံးနိုင်တဲ့အခြေအနေမျိုးဟိုဖြစ်သွားတာပေါ့နော်မရှိမဖြစ်လို့ဒါသုံးနေရမယ်ကိစ္စတွေမှာသုံးရတာဖြစ်ပါတယ်အဲထို့သူပဲအဲအဲ့လိုစာရေးရေးခံပါလေအများကြီးနေတက်သွားတယ်အဲဒါကဟိုလူတွေကအခုနောက်မှဟိုဒါပမာဏကိုလျှော့ပြီးတော့သုံးနေကြတယ်တချို့လည်းတော့မတုံးတော့ဘူးနော်အဲတချို့ကလည်းအဲကျက်တော့ပါပဲစားရည်ကျင်းချုံပါပဲစားရည်အဲအချိန်မပါပဲစားရည်ပေါ့အဲအဲ့လိုမျိုးဟိုရှော့ပြီးတော့လုံးနေလို့ကခံလာတာပေါ့ဒါပေမဲ့ဒီကိစ္စကရေချောင်းနဲ့ပိတ်ကုန်းချောင်းနဲ့ပိတ်အဲအဲ့လိုတာရှိလာတဲ့ခါမှာတော့တော်တော်ကိုဟိုအခက်အခဲကြုံနေပေါ့ညာကိုတည်းကလည်းအဲဒါအထုတ်မှုကမရှိသေးတဲ့ခါမှာလေဟုတ်ကဲ့
ဒေတာရင်းလုံခြုံရေးအခြေအနေရိုးရွင်းမှုနဲ့ပြည်မဘက်ကကုန်စည်စစ်ဆင်မှုပြတ်တောက်တာတွေကြောင့်ရခိုင်ပြည်သူတို့အတွက်အဓိကကြုံရတဲ့နောက်ထပ်အခက်အခဲတစ်ခုကကျန်းမာရေးဆောင်ရှောက်မှုဖြစ်တယ်လို့ဥဖေတန်းကပြောပါတယ
်။ဟုတ်တယ်ကျန်းမာရေးဒေသလည်းအများကြီးရှိသေးဟာပြည်စစ်တွေပြတ်ကုန်တယ်။ဒီပုံမှာစားရတဲ့စီးဝလာစားရတဲ့စီးအဲ့မရောက်တဲ့အတွင်းနဲ့တော်တော်ကိုဒုက္ခရောက်ကြတာပေါ့နော်အဲ့လိုမျိုးကျန်းမာရေးထိခိုက်ရတဲ့အများကြီးပါ။အာပြီးတော့ဒီစေယုံတွေကလည်းအဲသူတို့လည်းနေချင်းနဲ့ပြည်လို့ပြည့်စစ်ကားလာရရှိရဆရာဝန်တွေကလည်းအဲမမြင်ရတော့ဟိုအဲ့လိုကိုလွတ်ရလွတ်ရကိုဟိုပြေးသွားကြတာရှိရဒီမှာဖက်ကိုပြောင်းသွားကြတာရှိရအဲအဲကြောင့်ဒီရှေးဝါနဲ့ပတ်သက်ပြီးတော့ပြလာတယ်လို့ဟိုဒီရှေးအမှုသားမျိုးလည်းအဲမရှိတဲ့အခါမှာပို့ပြီးတော့ဒုက္ခရောက်နေရတဲ့အခြေအနေရှိပါတယ
်ကြီးမားဘက်ကမူလကုံသွေးရေးလမ်းချောင်းပြန်ဖွင့်ဖို့အလားအလာကတော့မရှိသလောက်ဖြစ်တယ်လို့လည်းဥဖေတန်းကရှုမြင်ပါတယ်
ဒီရှိရတော့ကျွန်တော်ဒီမှာဖက်ကတော့ပြောလို့မရတော့ဘူးကွာနော်ဒီမှာဖက်ကတော့ဟိုဒါပိတ်ပို့ပြီးတော့ပိတ်တော့မရပါဘူးဒီဘက်ကဘင်္ဂလားဒေ့ရှ်ဖက်ကရောအိန္ဒိယဖက်ကရောအဲ့ဒီဘက်ကကုန်တွေကတော့ပြောင်းနေနေကြတာပေါ့
တိုက်ပွဲတွေအကြောင်းဘင်္ဂလားဒေ့ရှ်အိန္ဒိယတို့နဲ့နေဆက်ကုန်သွယ်ရေးကလက်တလုံးမှာရပ်တန့်နေပါတယ်ရခိုင်ပြည်နယ်ရေးစည်ရေးအခြေအနေအရအစိုးရချင်းကုံသွယ်ရေးအစားလူလူအချင်းချင်းကုံသွယ်ရေးကတော့ဖြစ်လာနိုင်ခြင်းရှိတယ်လို့ပြည်သူ့လွတ်တော်အမဟောင်းဥဖေတန်းကရှုမြင်ပါတယ်ရှင
်။အဲ့နယ်စပ်ကိတ်တွေပေါ့ရခုတော့ကျွန်တော်တို့ထင်ပါတယ်နယ်စပ်ကိတ်တွေရှိမှာပေါ့ပြီးတော့ရေကိတ်တွေရှိမှာပေါ့စစ်တေဘူးကြောင့်မောင်းတော့အဲ့လိုကိတ်တွေလည်းရှိပါတော့နယ်စပ်ဆိုတော့သူတို့ပြည်သူရှင်းချင်းအဲ့လိုကုန်ကူးသားရောင်းဝယ်မှုကတော့ဖြစ်လာနိုင်တယ်ပေါ့ကုန်တယ်ရှင်းဖြစ်လာနိုင်တယ်ပေါ့အစိုးရရှင်းချင်းဒါဆက်သွယ်မှုမရှိသည့်တိုင်အောင်ပေါ့နော်ပြည်သူရှင်းချင်းအင်ဂျင်နီယာတောက်လျှောက်ပေါ့အင်ဂျင်နီယာဗင်္ဂလားဒေ့ရှ်ဒီလိုလမ်းကောင်းတဲ့နေရာတွေမှာဂိတ်တွေဖြစ်လာနိုင်တယ်ပေါ့သူတို့လည်းကုန်စင်းလို့ဆိုတာကဗျာကုန်စင်းခတ်တဲ့နေရာကခတ်တဲ့နေရာကိုကုန်စင်းလို့ပါတဲ့ပေါ်တဲ့နေရာကတော့ဝင်လာမှာပေါ့ဒါပေမဲ့အဲဒီတရားဝင်ဂိတ်ဖွင့်ပြီးတော့အဲ့လောက်တော့မလွယ်ဘူးပေါ့နော်။ပေါင်ကူဂိတ်တွေကအဲ့လိုပေါင်ကူလမ်းကြောင်းတွေကဝင်လာနိုင်တာရဲ့အခြေအနေမျိုးရှိပါတယ
်။ခုတော့လူမှုရှုခင်းစီစဉ်ကိုဆက်ချင်ပါတယ်။နိုင်ငံရေးစိတ်ဝင်စားတဲ့ဂျပန်တွေကိုမြန်မာအရသာဟင်းတွေကလည်းမြန်မာအကြောင်းပို့ပြီးစိတ်ဝင်စားလာအောင်ပို့တည်လာအောင် Heroes Care Curry ဆိုတဲ့အမှတ်တံဆိပ်နဲ့အသင့်စားဟင်းတွေထုတ်လို့ရောက်ချနေတဲ့အကြောင်း Heroes Care ဟိုအားရှိကပြောပါတယ်။မဆုမြတ်မုံကမင်းများတင်ပြထားပါတယ
်မြန်မာဟင်းအနှစ်တွေကိုကြိုက်နှစ်သက်တဲ့ဂျပန်လူမျိုးတယောက်ကဒီမြန်မာအရသာအသင်စားချက်သားဟင်းဝက်သားဟင်းတွေကိုဂျပန်နိုင်ငံမှာထုတ်လုပ်ရောင်းချနေပါတယ်လွန်ခဲ့တဲ့7ရက်ထဲက Heroes Care Curry ဆိုတဲ့အမှတ်တံဆိပ်နဲ့ထုတ်လုပ်ပြီးတော့ဂျပန်ကကုန်တိုက်ကြီးတွေစူပါမားကတ်တွေမှာဒီရောင်းချနေတာဖြစ်တယ်လို့ Hero Tokyo Company ကိုတည်ထောင်သူ Heroes Care Hoashi ကပြောပြပါတယ်မြန်မာနိုင်ငံမှာ9နှစ်နေခဲ့ပြီးတော့ဒီမြန်မာရသာအသင်စားဟင်းတွေရောင်းချနေတယ်လို့ဒီမြန်မာနိုင်ငံကပြည်သူတွေလွတ်လပ်တက်ကြွမှုကိုပြန်လည်ခံစားနိုင်အောင်လို့သူ့အနေနဲ့တက်နိုင်တဲ့ဘက်ကစူးစမ်းနေပါတယ်လို့ပြောတဲ့ Heroes Care Hawashi နဲ့မေးမြန်းထားပါတယ်ရှင်
။ My family is in a food business in Japan. My grandfather he made the biggest fish
ကျွန်တော်မိသားစုကစားတောက်ကုန်လုပ်ငန်းလုပ်ကြပါတယ်ကျွန်တော်အဖိုးရဲ့ငဖယ်ထုတ်လုပ်တဲ့လုပ်ငန်းကဂျပန်မှာအကြီးဆုံးပါကျွန်တော်အဖိုးရောကျွန်တော်အဖေရောကစပူမှုတွေမဟုတ်ကြပါဘူး ဒါပေမဲ့သူတို့ကဂျပန်ပြည်နဲ့မိဖုရားတို့အတွက်နှစ်သက်ကူနည်းနဲ့မွေးနေ့တွေအတွက်စားသောက်တွေကိုစီစဉ်ညွှန်ကြားပေးရသူတွေဖြစ်ပါတယ်။ကျွန်တော်မိရဲ့ကုမ္ပဏီကလည်းတော်ဝင်မိသားစုအတွက်တူတွေလုပ်ပေးရပါတယ်။ဆိုတော့ကျွန်တော်ကစားသောက်လုပ်ငန်းတွေမှာကြီးလာသူဖြစ်ပါတယ်။အားလုံးကမိဘလုပ်ငန်းတွေကိုတတိယမျိုးဆက်အနေနဲ့ဆက်ခံမဲ့သူလို့ပဲကျွန်တော်ကိုမှတ်ယူထားကြပေမဲ့ကျွန်တော်ကစဖို့မှုလုပ်ခဲ့ပါတယ်။မြန်မာဟင်းတွေကိုဂျပန်မှာအသင့်စားနိုင်အောင်ထုတ်လုပ်မယ်ဆိုတဲ့စိတ်ကူးနဲ့ဖြစ်ပါတယ်။ဂျပန်မှာဆူရှိနဲ့ရာမန်ခေါက်ဆွဲလို့ပဲဟင်းစည်းကွက်ကတိတ်ကိုကြီးပါတယ်။အိန္ဒိယစားတောက်ဆိုင်၊ထိုင်းဆိုင်၊ပါကစ္စတန်ဆိုင်၊နီပေါ်ဆိုင်အကုန်ရှိပါတယ်။အခုဆိုရင်တရီလင်္ကာဆိုင်တွေလည်းခေတ်စားလာပါတယ်။ဒါပေမဲ့ဘယ်သူမှမြန်မာဟင်းကိုမသိကြပါဘူး။ကျွန်တော်ကအနှစ်နဲ့ဟင်းတွေသိကြပါတယ်။မြန်မာနိုင်ငံကိုချစ်တဲ့အခါကျတော့မြန်မာဟင်းတွေကိုဂျပန်တွေနဲ့မိတ်ဆက်ပေးမယ်ဆိုပြီးတော့လုပ်ဖြစ်ခဲ့တာပါ
Myanmar curries I already wanted to introduce the you know Myanmar curry in Japan
as you can see behind you on the boxes of your curry
ဒီအနောက်မှာမြင်နေရတဲ့အတိုင်းပေါ့နော်အသင့်စားဟင်းပူတွေပေါ်မှာဒီချက်သားဟင်းဝတ်သားဟင်းဆိုပြီးတော့ကိုရေးထားပြီးတော့ရောင်းတာဖြစ်တော့တကယ်ပဲဒီမြန်မာဟင်းအရသာနဲ့တူအောင်ရောဘယ်လိုမျိုးဖန်တီးထားပါလဲရှင်
So how do you make sure that the taste is authentic?
Yeah, it took me so many years, nearly 3 years and a half to make the recipe.
ဒီရတာစိတ်ကြိုက်ရအောင်လို့၃နှစ်ခွဲလောက်အချိန်ပေးပြင်ဆင်ခဲ့ရပါတယ်။မြန်မာနိုင်ငံကိုကိုယ်တိုင်သွားပြီးတော့လေ့လာပါတယ်။စားတောက်ဆိုင်တွေသွားပြီးတော့ကြက်သားဟင်းရတာတွေစားကြည့်ပါတယ်။ပြောရရင်တစ်ဆိုင်နဲ့တစ်ဆိုင်ရတာကွဲကြပါတယ်။တူချိုယထာဘူတာမှာကျွန်တော်ပိုင်တဲ့ Isayaka ဆိုတဲ့ဂျပန်ဆိုင်တစ်ဆိုင်ရှိပါတယ်။ကျွန်တော်ကမြန်မာနိုင်ငံကိုချစ်တော့ကျွန်တော်ဆိုင်မှာမြန်မာတွေကိုပဲငှားထားပါတယ်။သူတို့နဲ့ကမိသားစုလိုဖြစ်နေတော့သူတို့ကိုယ်ပိုင်ကြက်သားဟင်းချက်နီးတွေပြောပြကြပါတယ်။အဲ့လိုနဲ့မြန်မာကြက်သားဟင်းအရသာမျိုးဖြစ်အောင်လို့ကြိုးစားခဲ့တာဖြစ်ပါတယ်။နောက်အရေးကြီးတဲ့ချက်ကမြန်မာအရသာစစ်စစ်ဆိုရင်ဂျပန်တွေကြိုက်ချင်မှကြိုက်မှဖြစ်တော့ဂျပန်တွေစားတဲ့အရသာလည်းဖြစ်အောင်လို့ကျွန်တော်လုပ်ထားပါတယ
်။ I love Antuka, you know, wow.That's my favorite restaurant on the earth.
မြန်မာနိုင်ငံမှာကျွန်တော်အကျိုက်ဆုံးကအောင်တုခထမင်းဆိုင်ဖြစ်ပါတယ်။သူတို့ဆိုင်ကကျသားဟင်းကမစလာသိပ်မများပါဘူး။ဒါပေမဲ့ကျွန်တော်ကျသားဟင်းကတော့မစလာများများ၊ငြူသီးများများနဲ့ချက်ထားပါတယ်။ဂျပန်မှာဟင်းနှစ်ကြိုက်တဲ့သူ၁၀ရာခိုင်နှုန်းအတွက်ကိုပဲရွေထုတ်လုပ်ခဲ့တာဖြစ်ပါတယ်။တခြားဟင်းတွေနဲ့မတူခက်ပြင်းပြင်းအရသာမျိုးထူးခြားခြားဖြစ်စီရမယ်ဆိုပြီးတော့လှုပ်ထားတာပါ။
You've been doing this curry business for 8 years now so it's
အခုဆိုရင်ဒီ Hiroshi curry ဟင်းနေရောင်းနေတာ၈နှစ်ရှိသွားပါပြီ
think
no it's up and down up and down up and down up and down everybody thinks you know
but it still survive like for
ဒါမဲ့ခုထိထုတ်လို့ရောင်းနေရအောင်ဆိုတော့အောင်မြင်တယ်လို့တော့ပြောရမှာပါဆိုတော့ဒီမြန်မာဟင်းနေကြောင်းပေါ့နော်ဂျပန်နေကြောင်းမှာဒီမြန်မာနိုင်ငံအကြောင်းကိုပို့ပြီးတော့သိအောင်လုပ်နိုင်တယ်လို့ရောပြောလို့ရနိုင်မလားရှင
်それからもう一つ知ってるって言ったアウンサンスーチーさん
ဂျပန်မှာကမြန်မာဆိုလို့ရှိရင်ဒေါန်ဆန်းစုကြည်ကိုတီးကြတယ်။ရိုဂျာပြဿနာကိုတီးကြတယ်။အဓိကကနိုင်ငံရေးပြဿနာတွေနဲ့ပဲတွဲတီးကြတာများပါတယ်။ဒါပေမဲ့ကျွန်တော်မြန်မာနိုင်ငံမှာကိုယ်တိုင်သိရှိခံစားခဲ့ရတယ်လို့မြန်မာနိုင်ငံကလူတွေရဲ့စိတ်အားတက်ကြွမှုတွေ၊ချစ်စရာကောင်းတဲ့ဓလိတွေကိုအကောင့်ဖက်ကအချက်တွေကိုဂျပန်တွေကိုတီးစေချင်ပါတယ်။ဂျပန်လူမျိုးတွေကဟင်းကြိုက်ကြတော့မြန်မာဟင်းနဲ့တီးလောင်လို့ဆွဲဆောင်ခြင်းနဲ့ဆိုပြီးတော့စလုပ်ခဲ့တာပါ။နောက်ပိုင်းအာနာသိမ့်လိုက်တဲ့အချိန်မှာလဲနိုင်ငံရေးစိတ်ဝင်စားတဲ့ဂျပန်တွေကိုစက်သားဟင်းဝယ်ဆိုင်နဲ့မြန်မာအကြောင်းနည်းနည်းလေးပဲဖြစ်ဖြစ်စိတ်ဝင်စားသွားမလားဆိုပြီးတော့ဆက်စူးစမ်းဖြစ်ပါတယ်ဂျပန်ကအကြောင်းတွေတက္ကသိုလ်တွေဘုန်းကြီးအကြောင်းတွေမှာကျွန်တော်ဟင်းတွေအကြောင်းပြောဖို့ဖိတ်တဲ့ခါတိုင်းမှာဟင်းတွေအကြောင်းပြောပြနေရင်းကနေပြီးတော့မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေအကြောင်းကိုလည်းပြောပြဖြစ်ပါတယ်အခုဆိုရင်ကျွန်တော်စဖို့မှုအလုပ်ရောမြန်မာရေးထုတ်ရှားသူရောဖြစ်နေပါပြ
ီ
I just want to follow up on that you said that youNow becoming a activist as well as a curry chef.
ခုနပြောသွားတဲ့ဒီစဖို့မှုရောမြန်မာရေးလှုပ်ရှားသူအနေနဲ့ရောအခုလုပ်နေတယ်ဆိုတာနဲ့ပတ်သက်ပြီးတော့ဆက်ပြီးတော့အမေးပြရစီရှင်ဟီရိုကဒီစစ်တအာဏာသိမ်းပြီးချိန်အထိရန်ကုန်မှာနေတယ်။နောက်ဆန္ဒတွေလည်းပြရတယ်ပေါ့လေ။နောက်ပိုင်းဆန္ဒပြတဲ့သူတွေကိုစာဖမ်းတော့မှပဲဂျပန်ကိုပြန်လာခဲ့တာဖြစ်ပါတယ်။ဆိုတော့ဂျပန်ပြန်ရောက်တော့လေမြန်မာနိုင်ငံကလိုအပ်နေသူတွေနဲ့ဒီຫນွေဦးဒေါ်လာရေးအတွက်ဒီအပတ်စဉ်ဆန္ဒပြတဲ့အလှကောက်တဲ့ဟိုရန်ကုန်ငွေတွေရှာပေးနေတယ်လို့လည်းသိရပါတယ်။ဆိုတော့ဂျပန်တယောက်အနေနဲ့ပေါ့နော်။ဘာကြောင့်အခုလိုလုပ်နေတာလဲဆိုတာလည်းသိပါစီရှင
်။ I do it in a pretty much you know not just not only Tokyo like Hokkaido.
အခုဆိုရင်တိုကျိုမြို့ကဘူရာယုံကြီးတွေပါနေမဟုတ်ပါဘူးဟိုကိုက်ဒိုကျိုတိုပြင်ဂျပန်နိုင်ငံတောင်ပိုင်းကဘူရာယုံတွေမှာအလှူခံဘုန်းတွေနဲ့မြန်မာနိုင်ငံမှာလိုအပ်နေသူတွေအတွက်အပတ်တိုင်းအလှူခံပါတယ်ဂျပန်မှာမြန်မာရေလှုပ်ကြသူတွေအများကြီးရှိပါတယ်ဖရီးအဖွဲ့တွေရဲ့ရမုံငွေရှာဖွေပွဲတွေမှာအားပြည့်ဖို့လူတွေဆိုရင်လည်းကျွန်တော်အမြဲတော့ပါတယ်စနေတနင်္ဂနွေနေ့တိုင်းအလှူခံပွဲတွေရှိပါတယ်အခုတော့လူသိပ်မများကြတော့ပါဘူးများသောအားဖြင့်သူတို့ကတပတ်တစ်ခါလာကြတာများပါတယ်ကျွန်တော်ကတော့အပတ်တိုင်းတပတ်နှစ်ရက်လှူခံပါတယ်အခုဆိုရင်ကျွန်တော်လှူခံတာအချိန်280ကျော်လာပါပြီ
Every week
Yeah and
အပတ်စဉ်တိုင်းသွားဖြစ်ပါတယ်အခုဆိုရမုံငွေရှာပွဲမရှိဘူးဆိုရင်ကျွန်တော်မှတစ်ခါခုလိုနေသလိုတော့မှခံစားရပါတယ
် How long yeah how long do you think you can keep
bro အခုလိုမျိုးဒီမြမကြီးလှုပ်တာကိုဘယ်လောက်ထိဆက်လုပ်နေပါပါလဲရှင
် Well till Myanmar becomes the you know till the revolution
မြန်မာနိုင်ငံအပြောင်းလဲမဖြစ်သေး၍ကျွန်တော်ကတော့ဆက်လုပ်နေမှာပါကျွန်တော်အခုလိုလှုပ်တာကိုမြန်မာတွေကကျေစုတင်တယ်လို့ပြောကြပါတယ်။ဒါပေမဲ့ကျွန်တော်လှုပ်တာတကယ်တိတိလေးပါ။မြန်မာနိုင်ငံကကျွန်တော်မိတ်ဆွေတငယ်ချင်းတွေအတွက်လှုပ်နေတာဖြစ်ပါတယ်။ကျွန်တော်အနေနဲ့မြန်မာနိုင်ငံကိုငြိမ်းချမ်းတဲ့နိုင်ငံဖြစ်စေချင်တာအသေးချာပါ။မြန်မာနိုင်ငံကတငယ်ချင်းတွေစိုးရိမ်ကြောက်လန့်မှုနဲ့ကြုံနေကြရတာကျွန်တော်ဘလို့မှလက်လျူပြုတ်ပြီးတော့မနေနိုင်ပါဘူး။
Yes, yeah, standing on the street like for like 3 hours, 4 hours, it's not, the fun thing. It's not the fun thing, you know.
ဘူရာယုံနေရှိမှ3-4နာရီရက်ပြီးတော့လှူခါတာပြောစရာမကောင်းပါဘူး။အလှူခံတဲ့အခါမှာလေလူတွေစိတ်ဝင်စားလာအောင်လို့အတန်ကြင်ကြင်နဲ့အော်ပြောရှင်းပြရပါတယ်။လှူကြပါအလှူငွေလိုပါတယ်ဆိုပြီးတော့တက်တက်ကြွကြွပြောဆိုအလှူခံရတာမျိုးပါ။မြန်မာနိုင်ငံမှာအာဏာသိမ်းပြီးတော့ပြစ်ခတ်ဖမ်းဆီးတဲ့အချိန်ကြာမှာဂျပန်ကိုပြန်လာတော့ပြန်ရောက်ဆမှာကျွန်တော်အရင်စိတ်တက်ကြပြီးတော့ဘသူနဲ့မှလည်းစကားမပြောချင်းအခန်းပြန်တော့မှမထွက်ချင်းဖြစ်ခဲ့ပါတယ်။အဲ့လိုကနေပြီးတော့မြန်မာတွေနဲ့အတူလှုပ်ရှားမှုတွေမှာအတူပါဝင်ဖြစ်တာကျွန်တော်တော့လည်းအများကြီးအထောက်အကူဖြစ်ပါတယ်။အဲ့ဒါကြောင့်ဒီလိုမျိုးလှုပ်ခွင့်ရတဲ့အတွက်ကျွန်တော်ကပြန်ပြီးတော့မှကျေးဇူးတင်ပါတယ်။
So I want to ask you the last question as I can see
no so maze na ro di na ma mye ya de dai logo ma di hin ni o chit de myama o chit de lo yee tha ba de so be ha go po chit da le shin myama o chit la hin o po chit la shin
wow ah myama because
myama go po chit ba de ba lo le so myama go chit ma myama hin ni sa lo ya ma ba myama ya da pyin yakai hin mu hin ni go le chano chai do a ra ri chang le lila chin ma de de မျိုးကိုပြန်ဖြေရမယ်ဆိုရင်တော့ဟင်းကိုချစ်တယ်ဒါပေမဲ့မြန်မာနိုင်ငံကလူတွေကိုပူချစ်ပါတယ
် Heroes Care Curry အမှတ်တံဆိုင်နဲ့မြန်မာအရသာချက်သားဟင်းဝတ်သားဟင်းတွေကိုဂျပန်နိုင်ငံမှာထောက်လို့ရောင်းချနေတယ် Heroes Care ဟိုဟာရှိဖြစ်ပါတယ်ရှင်သူ့ရဲ့ဟင်းတွေကလည်းမြန်မာနိုင်ငံမှာဖြစ်နေတဲ့အကြောင်းတွေကိုဂျပန်တွေပို့ပြီးတော့သိရှိစိတ်ဝင်စားလာအောင်ဆက်ပြီးတော့စူးစမ်းသွားမယ်လို့ပြောပါတယ်ရှင်ကျွန်မအစမြတ်ပါပါ
VOA American တန်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/burmesevoanews မှာ join လုပ်ပြီးတော့ချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာရေးပြစီစမှာရရှင်။ VOA သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်စူးစမ်းနေပါတယ်။
VOA ကထုတ်လွှင့်ထားတဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ VOA website မှာစာရမ်းနဲ့ဖတ်ရှုနိုင်ပါတယ်။ခုတော့သတင်းချင်းချုပ်ကိုပြောပြပေးပါမယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဘလင်ကင်ဟာဂါဇာအပြစ်ခတ်ရစဲရေးအစ္စရေးရဲ့အဆိုပြုချက်ကိုအင်ပရမရဲ့ရောတဲ့ကဏ္ဍမှုလို့တင်စားပြောဆိုလိုက်ပြီးဒီအဆိုပြုချက်ကိုဟားမတ်စ်ဘက်ကလက်ခံလိုက်မယ်လို့မျှော်လင့်နေတဲ့အကြောင်းပြောဆိုလိုက်ပါတယ်။ခုနကကြားရေးဆွေးဟာမတ်စစ်ပွဲဆုံးသတ်နိုင်ရေးအတွက်အမေရိကန်နိုင်ငံကြီးဝန်ကြီးဟာအရှေ့လက်ပိုင်းဒေသကိုထပ်မံသွားရောက်ဆွေးနွေးနေပြီးအခုဒီအစုပြုချက်ကိုဟာမတ်စ်ဘက်ကနေမှအလျင်အမြန်ဆုတ်ဖြတ်ဖို့လိုတယ်။မှန်ကန်တဲ့ဆုတ်ဖြတ်ချက်ချဖို့မျှော်လင့်တယ်လို့နိုင်ငံကြီးဝန်ကြီးဘလင်ကင်ကဆော်ဒီနိုင်ငံရီယတ်ပြည်မှာပြောလိုက်ပါတယ်။ဂါဇာဒေသမှာတော့လူသားချင်းစာနာမှုအကူအညီတွေပေးဖို့အသုံးပြုမဲ့ရေဘော်စစ်ခံဘော်တစ်ခုတည်ဆောက်ဖို့ဒေါ်လာသန်း320ကုန်ကြမယ်လို့အမေရိကန်ကာကွယ်ဝန်ကြီးဌာနကပြောပါတယ်။ဒီကုန်ကြမ်းစိတ်မှာအမေရိကန်ကနေဂါဇာကမ်းရိုးတန်းအထိပစ္စည်းပစ္စယတွေတည်ပို့တဲ့စိတ်တိဆောက်ရေးစိတ်တွေပါပါဝင်တယ်လို့ပက်ဒဂွန်စစ်ဌာနချုပ်လက်ထောက်ပြောခွင့်ရသူဆာဗရီနိုစင်ကတင်းတော်တွေကိုပြောဆိုပါတယ်။ရုရှားနဲ့စစ်ရင်ဆိုင်နေရတဲ့ယူကရိန်းမှာတော့အားပြည့်ဖို့အတွက်အကူအညီတွေပို့ဆောင်ထားပြီလို့ယူကရိန်းနိုင်ငံကီးပြုံကိုရောက်ရှိလာတဲ့မြောက်အတ္တလန်တိတ်စစ်စာချုပ်အဖွဲ့ဝင်နေတိုအကြီးကဂျန်ယွန်စတိုလန်ပါကပြောပါတယ်။ယူကရိန်းဘက်ကအဆုံးရှုံးတွေရှိနေပေမဲ့လက်နက်အကူအညီတွေမြန်မြန်ဆန်ဆန်ရောက်လာတာနဲ့အမျှယူကရိန်းဟာရုရှားခံစစ်မှာအနိုင်ယူဖို့နောက်မကျသေးဘူးလို့လည်းပြောပါတယ်။ယူကရိန်းမှာလက်နက်ခဲယမ်းတွေနဲ့လက်နက်ချီပြတ်တောက်ခဲ့ပြီးထွေတာနေရပေမဲ့ရုရှားခုခံစစ်ကိုအနိုင်ယူဖို့နောက်မကျသေးပါဘူးလို့နေတို့အခြေခဲ့ယူကရိန်းသမ္မတနဲ့အတူလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်ခင်ဗျာ။သတင်းကြေကြုတ်ကတော့ဒီလောက်ပါပဲ။ဒီနေ့အင်္ဂါမနေ့အစီအစဉ်ထုတ်လို့ရမှုကနန်းတော်မှာUAE American ရုပ်သံရဲ့မနက်ပိုင်းအစီအစဉ်ကိုရေဒီယိုကလည်းလိုက်ဒိုမီတာ24 40နဲ့51လိုက်လံမီတာ190ပြင် VOE ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံး ဘေးကင်းကြမှာကြပါစေ။ဒီ OA ကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်။ကျွန်တော်တမောင်သားပါ။